Welcome to the Voice of America in Burmese.
VOA American တိုင်းရဲ့2018ခုနှစ်မေလ21ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုကျမအများသိစင်အောင်ကတာဝန်တင်ဆက်သွားမှာပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်ရလိုက်ပြီလို့သမ္မတထရန့်ကပြောလိုက်ပါတယ်2016ရုပ်ောက်ပွဲကာလအတွင်းသူ့ရဲ့ရုပ်ောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ကို FBI ကစောင့်ကြည့်ခဲ့ခြင်းရှိမရှိစုံစမ်းပေးဖို့သမ္မတထရန့်ကတောင်းဆိုလိုက်ပါတယ်ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိုအမှားကန်ချက်ပေးဖို့နဲ့နိုင်ငံကထွက်ပြေးသူတွေပြန်လာရေးအတွက်လှုံ့ဆော်ပေးဖို့ USAID အကြီးအကဲကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်သိထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျ
။ဟုတ်ကဲ့ပါရှင်။အခုညနားဆင်ကြရမယ့်သတင်းလွှာရီထဲမှာတော့ကချင်စီရေးပဋိပက္ခတဲ့ပိမိပြည်သူတွေကဲထုတ်ရေးနဲ့တိုက်ပွဲတွေအများဆုံးရပ်ဖို့ဥဆောင်လှုပ်ရှားသူကချင်ခေါင်းဆောင်၃ဦးကိုအသေးရဖြတ်မှုပုံမှန်900နဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတရားစွဲဆိုလိုက်ပါတယ်။ဒီလိုတရားစွဲဆိုခံရတဲ့ဥဇော်ချက်ရဲ့သဘောထားကလူရှိပါတယ်
။ကောင်းလုံးကပုံမှန်900ပါပဲ။တို့ကအပြည့်ဖြတ်မှုပေါ့။ကျွန်တော်တို့အနေနဲ့ခါညူတာကတော့ဒါအပြည့်ဖြတ်တာမဟုတ်ပါဘူး။ဒါအမှန်တကယ်ဖြစ်ဖြစ်နေတဲ့အောက်ခြေဖြစ်ဖြစ်နေတဲ့အဥ္စာကိုကျွန်တော်ပြောဆိုရခြင်းဖြစ်တယ်
။တရင်ပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီတရင်နဲ့အတူရခိုင်ပြည်နယ်အစိုးရအဖွဲ့စီးပွားရေးဝန်ကြီးကိုလွှတ်တော်စုံစမ်းရေးအဖွဲ့ကစစ်ဆေးနေတဲ့အကြောင်းဖန်စီခံရိုက်တာသတင်းတော်နှစ်ဦးအမှုနောက်ဆုံးစစ်ဆေးမှုအခြေအနေဗာဂျီးနီးယားပြည်နယ်ရစ်ချမွန်မှာကျင်းပတဲ့အာရှနယ်ပွားအမေရိကန်လူမျိုးတွေရဲ့ယဉ်ကျေးမှုအခမ်းအနားစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင
်။တရုတ်နဲ့အမေရိကန်ကြားကကုန်သွယ်ရေးဆိုင်ရာပဋိပက္ခတွေမှာသဘောတူညီချက်တွေရလိုက်ပြီဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကအမေရိကန်ထုတ်လျာထွက်ကုန်ပစ္စည်းအများအပြားကိုထပ်မံဝယ်ယူဖို့သဘောတူလိုက်တာဟာနှစ်ပေါင်းများစွာအတွင်းအမေရိကန်လက်သမားတွေအတွက်အကောင်းဆုံးဖြစ်ပေါ်မှုတစ်ခုဖြစ်တယ်လို့တင်းနယ်လာနေမနေ့အစောပိုင်းမှာသမ္မတထရမ့်က Twitter လူမှုကွန်ရက်ကတစ်ဆင့်ပြောကြားလိုက်ပါတယ်။နိုင်ငံထုတ်ကုန်ပစ္စည်းတွေကိုတစ်ဖက်ကအခောက်အခွန်တွေတိုးမြင့်ကောက်ခံမယ်ဆိုတဲ့ပြင်းထန်တဲ့လှုပ်ဆောင်ချက်တွေမပြုတ်လို့ဖို့တရုတ်နဲ့အမေရိကန်အကြားသဘောတူညီချက်ရလိုက်ပြီဖြစ်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်းကပြောဆိုအပြီးတရက်အကြာမှာသမ္မတထရမ့်ကအဲ့လိုပြောလိုက်တာပါအမေရိကန်နဲ့ကြီးမားတဲ့ကုန်သွယ်ရေးမညီမျှမှုဖြစ်နေတာကိုချိန်ခွင်ရှာညှိတဲ့အနေနဲ့တရုတ်ဘက်ကအမေရိကန်ထုတ်ကုန်ပစ္စည်းတွေအများပြားဝယ်ယူမဲ့သဘောတူညီမှုကိုစနေနေ့ကရရှိလိုက်တာဖြစ်ပါတယ်တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေမှာအထက်ပဲပြည်ဝတဲ့တိုးတက်မှုတွေရခဲ့ကြောင်းနဲ့ကုန်သွယ်ရေးဆိုင်ရာပဋိပက္ခတွေကိုဖြည့်ရှင်းနိုင်မယ့်အခြေခံမူပေါင်းတွေချမှတ်နိုင်ခဲ့ကြောင်းဝန်ကြီးမနုချင်းက Fox သတင်းဌာနကိုပြောပါတယ်။အဲ့ဒီအခြေခံမူပေါင်းကိုဆွေးနွေးညှိနှိုင်းနေကြစေကာလမှာတော့အခွန်ကောက်ယူမဲ့အစီအစဉ်တွေကိုဆိုင်းငံ့ထားကြဖို့သဘောတူထားကြောင်းလည်းဝန်ကြီးမနုချင်းကပြောပါတယ်။အစိုးရဘက်ဒီခါမှာခင်ဗျာတရုတ်အစိုးရဘက်ဆင်ဟွာသတင်းထဲမှာလည်းနှစ်ဖက်သဘောတူညီမှုရရှိခဲ့ပြီးဖြစ်ကြောင်းကုန်သွယ်ရေးစစ်ပွဲဖြစ်မှာမဟုတ်တဲ့အကြောင်းနဲ့တဦးနဲ့တဦးအခွန်တိုးကောက်တာမျိုးလဲလောက်တော့မှာမဟုတ်ကြောင်းတရုတ်စစ်စာညီနိုင်ရမှုလဲဖြစ်ဒုတိယဝန်ကြီးချုပ်လဲဖြစ်တဲ့လူဟေးရဲ့ပြောကြားချက်ကိုကိုကာပြီးဖော်ပြထားပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်က2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းသူ့ရဲ့ရွေးကောက်ပွဲစည်းရုံးရဲ့အဖွဲ့မှာပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့သတင်းပေးတဦးစိတ်ဝင်ခဲ့တယ်ဆိုတဲ့အပေါ်စုံစမ်းစစ်ဆေးဖို့ဒီကနေ့တနင်္လာနေ့မှာညွှန်ကြားမယ်လို့ပြောဆိုလိုက်ပါတယ်ဒါဆိုရင်တရားရင်ဌာနနဲ့ထိတ်တိုက်တွေးမယ်အလားအလာလည်းဖြစ်ပါတယ်။နိုင်ငံရေးရွယ်ချက်နဲ့ Trust စီးရုံးရဲ့အဖွဲ့ကို FBI ကစိတ်ဝင်ထောက်လှမ်းခဲ့သလားဆိုတာနဲ့ Obama အစိုးရတဲကနေဒီလိုလုပ်ဖို့တောင်းဆိုခဲ့တာပန်ကြားခဲ့တာမျိုးရှိသလားဆိုတာကိုတရားရင်ဌာနကစုံစမ်းဖို့တောင်းဆိုပါတယ်။မနေ့ပြန်မှာတော့တရားဝင်ဆောင်ရွက်ပါမယ်လို့သမ္မတ Trump ကမနေ့တနင်္ဂနွေနေ့မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။တနင်္ဂနွေနေ့နှောင်းပိုင်းမှာတော့တရားရေးဌာနကပြည်ပထောက်လှမ်းစောင့်ကြည့်ရေးဥပဒေအရလုံဆောင်ခွင့်လျှောက်ထားတောင်းခံတဲ့လုပ်ငန်းစဉ်ကိုလက်ရှိမှာပြန်ပြီးသုံးသပ်နေတာကိုတွေးချက်လုံဆောင်ဖို့စုံစမ်းစစ်ဆေးရေးမှူးချုပ်ကိုပြောထားတယ်လို့ကြေညာပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာဝင်ပြီးနှောက်ယှက်တဲ့ရုရှားသရှိုတွေနဲ့ဆက်ဆက်ပတ်သက်တယ်လို့တင်ပြရှိသူတွေကို FBI ကတံပြန်ထောက်လှမ်းတာမှာမသင့်သျော်တာတခုခုဒါမှမဟုတ်နိုင်ငံရေးပျော့ကပါသလားဆိုတာဆန်းစစ်မှုကိုပါထည့်သွင်းလှုပ်ဆောင်ဖို့ဖြစ်တယ်လို့တရားရေးဌာနပြောခွင့်ရကထုတ်ပြန်ချက်မှာပြောထားပါတယ်။သမ္မတရွေးကောက်ပွဲစည်းရုံးရဲ့အဖွဲ့တစ်ခုတွင်ကိုမသိမျှော်တဲ့ရွေချက်နဲ့စိတ်ဝင်စားမျိုးထောက်လှမ်းတာမျိုးရှိခဲ့ရင်ဒီကိစ္စကိုဖော်ထုတ်ပြီးထိုက်တင်တယ်လို့အရေးယူဆောင်ရွက်ရမယ်လို့လည်းဒုတိယရှေ့နေချုပ်ကကြေညာချက်မှာပြောဆိုထားပါတယ်။
အမေရိကန်ပြည်ထောင်စုဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်ရွေးချယ်ခံထားရသူဂျီနာဟတ်စပယ်ဟာဒီကနေ့တနင်္လာနေ့မှာကျန်းသက်စာကျင်းပမှာဖြစ်ပါတယ်။ဝါရှင်တန် DC မြို့အပြင်က CIA ဌာနချုပ်မှာကျင်းပမယ်အဲ့ဒီကျန်းသက်စာစုပွဲကိုသမ္မတဒေါ်နယ်ထရမ့်လည်းတက်ရောက်မှာပါ။အတိတ်က CIA ရဲ့လုပ်ရည်တွေနဲ့ပတ်သက်လို့ရာထူးခန့်ထားရေးဆိုင်ရာကြားနာစစ်ဆေးမှုအတွင်းလွတ်တော်အမတ်တွေကအပြင်းထန်စစ်ဆေးမြင်းများနာအပါအဝင်ပြန်လည်မေးမြန်းပြီးတဲ့နောက် Hasbel ကို CIA အကြီးအကဲဖြစ်အထက်လွတ်တော်အမတ်တွေက54မဲ45မဲနဲ့မဲခွဲအတည်ပြုပေးလိုက်တာပါ။နိုင်ငံရေးဝန်ကြီးအဖြစ်ပြီးခဲ့တဲ့လအတွင်းအတည်ပြုပေးလိုက်ပြီးဖြစ်တဲ့ Mike Pompeo ရဲ့နေရာမှာအစားထိုးတာဝန်ယူမဲ့ Hasbel ကိုရာထူးခန့်ထားရေးအတွက်မဲခွဲတဲ့နေရာမှာ Democrat Party ကအထက်လွတ်တော်အမတ်6ဦးကထောက်ခံမဲ့ပေးခဲ့ကြပြီးRepublican ဘက်ကကန့်ကွက်မဲ့နှမဲပေးခဲ့ပါတယ်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့ Hasbel ဟာ CIA ဝန်တန်းအဖြစ်တောက်လျှောက်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးသူမဟာတိုင်းပြည်အတွက်ကြားရောက်လာမဲ့အကြီးမားဆုံးအမျိုးသားလူညွင့်ဆိုင်ရာအန်ဒီယေကိုကင်တွယ်ဖြစ်ရှင်းမှုအတွက်အရေးအချင်းအပြည့်အစုံပုံကိုဖြစ်တယ်လို့ချီးမွမ်းပြောဆိုခဲ့ပါတယ
်ဗနီဇွဲလာရွေးကောက်ပွဲမှာတော့လက်ရှိသမ္မတ Nicolas Maduro ကဒုတိယ6နှစ်သက်တမ်းပြန်လည်ရွေးကောက်ခံရကြောင်းရွေးကောက်ပွဲဘုတ်အဖွဲ့ကပြောဆိုလိုက်ပါတယ်မနေ့တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲကအာနာရှင်ကိုနန်းတင်တဲ့ပွဲလို့ဆိုပြီးအတိုက်ခံတွေကသပိတ်မှောက်ကြသလိုနိုင်ငံတကာအတိုင်းဝိုင်းဘက်ကလည်းအများအပြားကရှုတ်ချထားတာပါတချင်ကကမ္ဘာရေနံထုတ်လုပ်မှုထိပ်တန်းနိုင်ငံတစ်ခုဖြစ်တဲ့ဗနီဇွဲလားနိုင်ငံမှာရေနံထုတ်လုပ်မှုအထည်နာငွေကြေးဖောက်ပွားမှုကြီးမြင့်ပြီးစားနပ်ရိက္ခာရှားပါမှုပြဿနာပိုပြီးတော့ကြီးထွားလာနေပေမဲ့လို့လဲအသက်55နှစ်အရွယ်ဘတ်စကာဒရိုင်ဘာဟောင်းမာဒူရိုပြန်ပြီးတော့အနိုင်ရမယ်လို့ခန့်မှန်းခဲ့ကြတာပါအခုလိုအနိုင်ရခဲ့တာကသမိုင်းမှတ်တိုင်ဖြစ်တယ်လို့လဲသမ္မတမာဒူရိုကမြို့တော်ခရာကတ်စ်မှာသူ့ကိုဂုဏ်ပြုကြတဲ့ထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်သမ္မတမာဒူရိုရဲ့အဓိကတိုက်ခံကတော့ပြည်내ဥချုပ်ရေးမှူးဟောင်းဟင်ရီဖယ်ကွန်ဖြစ်ပါတယ်ဒါပေမဲ့မာဒူရိုကိုဆန့်ကျင်တဲ့အေးဝင်ကလေးအသင်းတော်ရဲ့သင်းအုပ်ဇေဗီယာဘာတူစီလဲဝင်ရောက်ရှင်ပြန်ခဲ့တာကြောင့်ဟင်နရီဖာကွန်အသာစီးရာရဲ့အတွက်အာရော့သွားစေခဲ့တာပ
ါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1595တုံညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိုအာမခံချက်ပေးဖို့နဲ့နိုင်ငံကနေထွက်ပြေးသွားသူထောင်ပေါင်းများစွာပြန်လာရေးအတက်စေဖို့စစ်မှန်တဲ့စည်ရင်းစည်စနာကိုပြသဖို့အမေရိကန်အစိုးရရဲ့နိုင်ငံတကာအကူအညီပေးအေဂျင်စီအကြီးအကဲကမြန်မာအစိုးရကိုတင်းတင်းကြပ်နေတဲ့ကတက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အကြီးအကဲမတ်ဂရင်းဟာ၃ရက်ကြာမြန်မာခီးစဉ်အဆုံးသတ်အဖြစ်ရခိုင်ပြည်မြောက်ပိုင်းကရိုဟင်ဂျာနဲ့ရခိုင်လူမှုအဝန်အဝိုင်းနှစ်ခုစလုံးနဲ့တွားရောက်တွေ့ဆုံခဲ့ပြီးတဲ့နောက်အဲ့ဒီလိုတိုက်တွန်းလိုက်တာပါမြန်မာနိုင်ငံမလာခင်ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းသူနဲ့တွေ့ဆုံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေဟာကြောက်လန့်နေကြပြီးပြန်လာခြင်းကြပေမဲ့ပြန်ဖို့အတွက်ဆုံးဖြတ်ချက်မချခင်မှာသူတို့ရဲ့အခွင့်အရေးနဲ့လုံခြုံရေးအတွက်အာမခံချက်ပေးဖို့တောင်းဆိုခဲ့ကြတဲ့အကြောင်းမစ္စတာဂရင်းကပြောပါတယ်မက်ဂရင်းဟာတောက်ကြနေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးစနေနေ့မှာတော့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံပါတယ်။အဲဒီနောက်မှာတင်းငွေတွေနေ့ကရခိုင်ပြည်နယ်မှာပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်ပြစ်ခတ်ဖြစ်ထားတဲ့နေရာတွေစီကိုလည်းတွေ့ခဲ့ပါတယ်။သူဟာရခိုင်ပြည်နယ်စစ်တွေမြို့တော်ကနေတိတ်မွေးလာတဲ့ရင်းညာဒုက္ခတဲ့6000လောက်ရှိတဲ့တက်ကြွပြင်ဒုက္ခတဲ့စခန်းကိုတွေ့ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။
အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူရဲစီရေးလက်ချင်မှုတွေကိုရှော့ချဖို့နောက်တောင်ကိုရီးယားမှာခိုလုံခဲ့သူတစုကိုပြန်လည်လွှဲပြောင်းပေးဖို့မြောက်ကိုရီးယားရဲ့တောင်းဆိုချက်ကြောင့်အမေရိကန်နဲ့ချင်ပမဲ့ထိပ်သီးဆွေးနွေးပွဲကနေမြောက်ကိုရီးယားတို့နှုတ်ထွက်သွားမလားဆိုတဲ့အပေါ်မှာစိုးရိမ်စရာပိုများလာစေသလိုကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်မဲ့အလားအလာလဲတုံ့ဆိုင်သွားပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားဆင့်မဲ့ဆုံးမှလုပ်တဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲမှာငင်းချမ်းရေးခစ်တက်စပြီလို့ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကြေညာပြီးသတင်းပတ်တွေအတွင်းမှာပဲမြောက်ကိုရီးယားဘက်ကသူတို့တောင်းဆိုချက်တွေကိုမလဲရောခင်မှာပူးပေါင်းဆောင်ရွက်မှုတွေဆွေးနွေးမှုတွေကိုဆိုင်းငံ့လိုက်တာပါတောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့မနေ့ဖြန်အင်ကာနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဝါရှင်တန်မှာတွေ့ဆုံပြီးအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေကြားထိပ်သီးဆွေးနွေးပွဲကိစ္စပူးပေါင်းဆောင်ရွက်မှုဆွေးနွေးမှုတွေဆက်လုပ်ရေးကိစ္စအပေါ်မြောက်ကိုရီးယားဘက်ကလက်ရှိအခြေအနေဆရာတွေကိုဆွေးနွေးကြမှာပါမြောက်ကိုရီးယားဘက်ကထိတ်တိုက်တွင်းမဲ့ကိစ္စမျိုးတွေရှိလာပေမဲ့ အမေရိကန်သမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ရဲ့ထိပ်သီးဆွေးနွေးပွဲကျင်းပရေးအတွက်ကတော့ပြင်ဆင်နေကြတယ်လို့အမေရိကန်နဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်
တောင်တောင်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့နေရာမှာတရုတ်ဘုံကျဲလေယာဉ်တွေရောက်လာတဲ့အပေါ်အထူးစိုးရိမ်ပူပန်ကြောင်းဖိလစ်ပိုင်နိုင်ငံကပြောကြားလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တန်တမာရေးနီလာအရာလှုပ်တင်လှုပ်ထိုက်တာတွေကိုပြုလုပ်ခဲ့ကြောင်းသမ္မတရိုဒရီဂိုဒူတာတဲရဲ့ပြောခွင့်ရကပြောပါတယ်တရုတ်ပြည်သူတပ်မတော်အနေနဲ့ H6K အမျိုးအစားဘုံကျဲလေယာဉ်တွေအတက်အစင်းလေ့ကျင့်ခဲ့ကြကြောင်းတရုတ်အစိုးရပိုင်းသတင်းစာမှာစနေနေ့ကဖော်ပြထားပါတယ်ဒါပေမဲ့ဘယ်နေရာမှာပြုလုပ်ခဲ့တယ်ဆိုတာဖော်ပြထားခြင်းမရှိပါဘူးဗီယက်နမ်နဲ့ထိုင်ဝမ်တို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုနေတဲ့ပါရာဆဲကျွန်းစုတွေကဝူဒီကျွန်းမှာအဲ့ဒီလက်ချက်မှုကိုပြုလုပ်ခဲ့ခြင်းဖြစ်တယ်လို့ဝါရှင်တန် DC အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကသုတေသီတွေကတော့ပြောပါတယ်တရုတ်နိုင်ငံကအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကျွန်းစုတွေမှာအခုလိုတပ်ဖွဲ့တွေတိုးချဲ့ချနေတဲ့လှုပ်ဆောင်မှုဟာဒေသတွင်းမှာတင်းမာမှုတွေပိုတိုးစားလိမ့်မယ်ပိုတိုးလာစေမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်
ဟဝိုင်ပြည်နယ် Big Island ကအမျိုးသားတအုပ်ကတော့သူ့အိမ်ရှိလာတာဆောင်မှာရက်နေရင်ကီလာဝင်းမီးတောင်ပောက်ကွဲတာကထွက်လာတဲ့ချော်ရီဘူးထိမှန်ပြီးအပြင်းအထန်ဒဏ်ရာရသွားပါတယ်။မေလ3ရက်နေ့ကတည်းကစပြီးပောက်ကွဲနေတဲ့မီးတောင်ကနေပထမဆုံးသိရတဲ့ထိခိုက်ဒဏ်ရာရမှုလည်းဖြစ်ပါတယ်။ချော်ရီဘူးကသူ့ရဲ့မေးစေကိုထိမှန်ပြီးအဲ့ဒီကနေခြေထောက်အထိလောင်ကျွမ်းသွားတယ်လို့ဟဝိုင်အုပ်ချုပ်ရေးမှုရဲ့ပြောခွင့်ရအမျိုးသမီးကဟဝိုင် News Now ရုပ်သံသတင်းဌာနကိုပြောဆိုထားပါတယ
်တနင်္လာနေ့ညပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးနောက်ဆုံးရထားတဲ့သတင်းဆောင်မတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ကချင်စီရေးပဋိပက္ခတဲ့ပိတ်မိပြည်သူတွေကဲထုတ်ရေးနဲ့တိုက်ပွဲတွေအမြန်ဆုံးရဖို့ဥဆောင်လှုပ်ရှားသူကချင်ကောင်းဆောင်3ဦးကိုအတရေဖျက်မှုပုံမှန်900နဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတရားစွဲဆိုလိုက်ပါတယ်။ငိမ့်ချန်းစွာလူထုဆန္ဒဖော်ထုတ်ပြနေဆန္ဒပြသူတွေကိုအခုလိုပုံမှန်အမျိုးမျိုးတက်ပြီးတရားစွဲဆိုနေတာဟာတိုင်းရင်းဒေသကစီရေးပြဿနာတွေနဲ့လူထုအခက်အခဲကိုအမှန်တကယ်ပြေလည်စေနိုင်မဲ့နည်းလမ်းအဖြစ်မဟုတ်ဘူးလို့တရားစွဲဆိုခံရသူတွေကပြောပါတယ်။တရားစွဲဆိုခံရသူတွေဘက်ကတော့တရားဥပဒေအကြောင်းအတိုင်းရင်ဆိုင်သွားဖို့ပြင်ဆင်နေပြီးတစ်ချိန်တည်းမှာလည်းအခက်အခဲတွေ့နေစေဒုက္ခသည်တွေအရေးကိုတက်ဆွမ်းသမျှဝိုင်းဝန်းကူညီပေးနေကြတယ်လို့ဆိုပါတယ်။မတ်စုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ကချင်တိုက်ပွဲတွေတွင်ပိတ်မိပြည်သူတွေကဲထုတ်ရေးနဲ့စစ်ပွဲတွေရပ်တန့်ရေးကချင်ပြည်နယ်မြစ်ကြီးနားမြို့စီတာဘူးမနောကွင်းကနေစတင်လမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်နဲ့ခြေပါဝင်တဲ့လှုပ်ရှားမှုမှာဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးလောင်စွန်ဦးဇော်ဂျန်နဲ့ဒေါ်နန်ပူတို့ကိုတက်မတော်ကိုတိုက်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်ဒီကနေ့မြစ်ကြီးနားမြို့ကတရားရုံးချိန်မှာတော့တရားစွဲဆိုခံရတဲ့ Transgender Foundation ကကချင်အမျိုးသမီးကောင်းဆောင်ဒေါ်နန်ပူကိုအာမခံပေးလိုက်ပြီးရှေ့လာမဲ့ရုံချိန်တရားစွဲသူနဲ့အစွဲခံရသူတို့ကြားအပြန်အလှန်ထွက်ဆိုပြီးတရားရင်ဆိုင်ကြဖို့ပြင်ဆင်ဆောင်ရွက်နေပါတယ်လို့ဒေါ်နန်ပူက VOA မြန်မာပိုင်းကိုပြောပါတယ်
ဒီမှာအာမခံ2ယောက်ပေါ့နော်2ယောက်ကိုခေါ်ပြီးတော့ဒီမှာအာမခံလုပ်ထားတယ်အဲဒီနေ့ဒီမှာကိုဆစ်ဆင်းမယ်လို့ပြောရဲဆိုတော့ဒီမှာကထူးချေဖို့အတွက်ဒေါ်လကောင်းပေါ့နော်ဒီမှာတော့အမောင်တရားပြောနိုင်ခွင့်ရတဲ့ဒေါ်လကောင်းပေါ့ဒီမှာရှိနေလို့ဒီရဲအဲ့ဒါကြောင့်အရှင်ပေးပါလို့ဒီမှာတောင်းဆိုထားတယ်အဲ့ဒါနဲ့မတ်တပတ်တင်းလာနေပေါ်နဲ့ဆက်ရှိနေဦးရင်းချင်းလုပ်ထားရရှင်ဒီမှာကိုအပြစ်ရှိရပေါ့နော်အပြစ်ရှိရအဲတမတော်ကိုအတေဖြစ်စီရဆိုတော့ဆွဆွဲချက်ပေါ့ဒီမှာကနေရောတမတော်ကိုအတေဖြစ်အောင်လုပ်တာတော့မဟုတ်ဘူးဒီမှာရည်ရချက်မရှိဘူးဒီမှာအနေနဲ့ကတော့ပြည်မြေပြည်သူတွေလွတ်မြောက်ဖို့အတွက်ကိုဒီမှာပြောရဖြစ်တယ်ဒီမှာအနေနဲ့ပြောချင်တာကတော့ဒီသိထားတာကတမတော်ဖြစ်တယ်အဲ့ဒါကြောင့်တမတော်ကပြည်မြေပြည်သူတွေကိုဖုတ်ပေးလိုက်လို့ရှိရင်တမတော်ရဲ့ဂုဏ်တိတ်ခါပူရောမတော်မှတက်လာဖို့ရှိတယ်ပေါ့နော်သူတို့ကအဲ့လိုပဲစမတော်မြင်ပါတယ
်တမတော်ရဲ့တရားစွဲဆိုခံရသူနောက်တဦးဖြစ်တဲ့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌဦးဇော်ချက်ကတော့အခုလိုမျိုးငြိမ်းချမ်းရေးလှုပ်ရှားမှုကိုဦးဆောင်သူတွေကိုပုံမှန်ဒီအမျိုးမျိုးတက်ပြီးတရားစွဲဆိုဖမ်းဆီးအရေးယူနေတာကတော့တိုင်းရင်းဒေသတွေကစီရင်တင်မှမှုတွေနဲ့စစ်ဘေးတင်ပြည်သူတွေအခက်အခဲပြေလည်စေမဲ့အဖြေမဟုတ်ဘူးလို့ဝေဖန်ပြောဆိုလိုက်ပါ ါတယ
်။ဩဒီနေ့ရုံချင်းမှာကျွန်တော်တို့အဓိကကျွန်တော်တို့ချွတ်ချွတ်ခံထားရတာကျွန်တော်တို့၃ခုပေါ့နော်။အဲအကောင်လုံးကပုံမှန်900ပါပဲကျွန်တော်ကအပြည့်ဖြတ်မှုပေါ့။ကျွန်တော်တို့အနေနဲ့ခံယူတာကတော့ဒါအပြည့်ဖြတ်တယ်မဟုတ်ပါဘူး။ဒါအမှန်တကယ်ဖြစ်ဖြစ်နေတဲ့အောက်ခြေဖြစ်ဖြစ်နေတဲ့ဥစ္စာကိုကျွန်တော်တို့ပြောဆိုရခြင်းဖြစ်တယ်။ပုံမှန်900တို့နောက်မြင်းစုစီတို့နဲ့စွဲဆိုတယ်ဆိုတာကတော့ဒါကျွန်တော်တခုစဉ်းစားမိတာကသူတို့ကဒီအလုပ်တွေကအမြဲတမ်းလုပ်နေကြအလုပ်ပဲဖြစ်တဲ့အခုရန်ကုန်မှာလည်းလုပ်တယ်မန္တလေးမှာလည်းအမျိုးကက်ကြွလူတွေကိုအဲဦးစီးဦးဆောင်တဲ့လူတွေကိုချက်ချင်းချင်းဖမ်းဖြစ်တယ်ဆိုတော့ကဒါကောင်းတဲ့လက္ခဏာတော့မဟုတ်ဘူးအဲ့ဒါကြောင့်အဲဒီအရာတွေကိုဘာဖြစ်လို့ဒီကပြည်သူတွေလမ်းပေါ်ထွက်ရတယ်ဆိုတော့ဒီအဖြေတစ်ခုတော့သူတို့မျက်နှာရှာရပါလိမ့်မယ်အဲ့ဒါမှမဟုတ်ဘူးကျွန်တော်တို့တိုက်ပြည်ကအပေါ်ရန်တာဒီမိုကရေစီအခု energy အစိုးရတို့ဖြစ်နေတာဒါမဲ့တကယ်တကယ်ဖြစ်ပြနေတာကတော့ဘသူမချမ်းသာလို့ပုံစံမျိုးကျွန်တော်တို့ပြည်သူတွေခံစားရတယ
်။ကချင်ပြည်နယ်အတွင်းပိတ်မိနေစေစစ်ဘေးတင်ပြည်သူတွေဟာအခုချိန်ထိမိမိတို့နေရက်ကိုလည်းမပြောင်းနိုင်ကြသေးပဲ။စားနပ်ရိက္ခာအပါအဝင်အခြေခံကျန်းမာရေးဆောင်ရှောက်မှုတွေကတော့အရေးတကြီးလိုအပ်နေတော့မယ်လို့ဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့ဒေါ်နန်ပူကပြောပါရတယ်။အဲ
ဒုက္ခသည်တွေရဲ့ခက်ခဲတော့အများရှိပါသေးတယ်ရှင်။ပြည်လာတဲ့သူတွေရဲ့လိုအပ်ချက်တွေအများရှိနေတဲ့အချိန်မှာအခုသူတို့ရဲ့လိုအပ်ချက်တွေအများကြီးရှိပါတယ်အခုမိုးပြင်းလည်းရောက်လာပြီနော်ရောက်လာပြီဆိုတော့သူညီဖို့ထုံဖို့အဆင်မပြေဘူးမိုးခါအောင်မှာအရန်ရာသီဥတုရလည်းအရန်ပူရဲအခြားချင်းမိုးရွာတော့မယ်ဆိုတော့ဒီမိုးကလည်းမလုံဘူးပေါ့နော်ပြီးတော့ကလေးကြီးလည်းကြောင်းတက်တော့မယ်ပြီးတော့လောလောဆယ်သူတို့တွေအခုသူတို့နေတဲ့ Trinity ဒီကနားနဲ့ဆင်မိုင်းလောက်ဝေးတဲ့ Trinity တို့နောင်နောင်တို့မှာနေတဲ့နေရာတွေကိုကျွန်တော်တို့လိုက်ကြည့်တယ်ဒီကနားနဲ့မိုင်းလေးဆယ်လောက်ဝေးတဲ့နမတိရန်ခွာမှာရှိတဲ့ဒီကဆုံ Premier ဆုံလေးလောလိုင်းနောင်ခုမောင်ဝဲဘက်ကနေဆွတ်လာတဲ့ကားမိုင်းမှာရှိနေတဲ့ဒီစစ်ကြီးတွေကိုအခုလွတ်လာတဲ့လူတွေကြည့်တဲ့အခါမှာသူတို့ကတနင်္လာထဲမှာဆုတုံပြီးနေကြတယ်သူတို့အတွက်စားဖို့တောက်ဖို့ကိုလူတစုကချက်ပြုတ်ပေးနေတာပေါ့နော်ဒါကရေရှည်အတွက်လုံးဝအဆင်မပြေဘူးကြာလာလို့ရှိရင်အချက်ပေးတဲ့လူတွေလည်းပဲသူတို့ကဘယ်လောက်ထိကြာအောင်ချက်ပေးနိုင်မလဲပေါ့နော်လူတွေလူတွေကလည်းဘယ်လောက်ထိပြင်နိုင်မလဲဆိုတာရှိတယ်ပေါ့အဲ့ဒါကြောင့်သူတို့အတွက်အကြေးရစစ်ကြီးဒုက္ခတွေစခန်းဆောင်နေစခန်းအနေနဲ့တိတိကျကျလုပ်ပေးဖို့လိုတယ်အဲရှိရေးအတွက်သူတို့ကအများကြီးကျွန်တော်တို့လည်းမြန်မာလိုဖြစ်ပြီးတော့ကျွန်တော်တို့စိတ်တော့ကရောက်နေကြတဲ့အချိန်မျိုးဆိုတွေ့ရတယ
်။အခုလိုမျိုးအတရေဖြတ်မှုနဲ့ကချင်ခေါင်းဆောင်၃ဦးကိုပုံမှန်900နဲ့တရားစွဲဆိုထားတဲ့အမှုကိုတော့လာမယ့်မေလ28ရက်နေ့မှာထပ်မံရုံးချင်းတတ်မှတ်ထားပြီးအပြန်အလှန်လျှောက်လဲကြဖို့ရှိပါတယ်။ပုံမှန်900ကတော့မိသူကိုမဆိုးတခြားတဦးကိုအတရေဖြတ်မှုတစ်ခုကျူးလွန်နေဆိုရင်ထိုသူကိုနှစ်နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေပြစ်ဒဏ်နှစ်ရပ်စလုံးကိုဖြစ်စေချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်။မဆုမွန်စုစည်းတင်ပြပေးထားတာပါ။အခုဆက်ပြီးရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ကဗန္ဒာရီအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးကိုဝန်ကြီးဌာနရဲ့စီမံစည်းကမ်းနဲ့တာဝန်ကိုကျေပြွန်အောင်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့လွှတ်တော်စုံစမ်းရေးအဖွဲ့ကစစ်ဆေးနေတာတပ်သေး18ယောက်ထိရှိသွားပြီဖြစ်ကြောင်းစုံစမ်းရေးအဖွဲ့ကအတည်ပြုပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးမှာပါရှင်။
ရခိုင်ပြည်နယ်လွတ်တော်မှာစစ်ဆေးခံနေရတဲ့ဗန္ဒာရီအခွန်စီမံကိန်းရဲ့စီးပွားရေးဝန်ကြီးဦးကျော်အီတင်ကိုဝန်ကြီးဌာနလုပ်ငန်းရေးရဲ့ထိခိုက်နှံ့နှောင့်မှုတွေကြောင့်ယာတုကရစဲပေးဖို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်12ယောက်ကတိုင်ကြားခဲ့တဲ့အတွက်ဒီလ12ရက်ကစပြီးတပ်သေးတွေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေရလို့စုံစမ်းစစ်ဆေးအဖွဲ့ခေါင်းဆောင်လွှတ်တော်ကိုယ်စားလှယ်ဦးနိုင်ကျွေးကပြောပါရစေ
။ကစစ်ဆေးတယ်ဆိုတာဝင်ကြီးရှိမှတက်သေးတယ်လို့ကျွန်တော်ကကြားနာတာ။ဝင်ဆွဆွဲပြစ်တင်တဲ့ပုံကိုယ်တွေတက်သေးတွေကဆက်ဆူချက်ကိုဝင်ကြီးနဲ့ဝင်ကြီးရှိနေကိုကျွန်တော်ကမေးဖို့နဲ့မေးဆိုင်တယ်။အဲဒီတော့ကျွန်တော်တို့ကအခုတက်သေးတွေရဲ့ထွက်ချက်နဲ့ဆရာဝင်ကြီးဘက်ကပြန်ပြီးတော့မေးခွန်းနဲ့ဆိုဒီချက်တွေမူတည်ပြီးကျွန်တော်ကစစ်ဆေးတော့စစ်ဆေးရခါမှကျွန်တော်ကဒါရဲ့ပေါ်ပေါက်လာတက်သေးရဒီနှစ်ယောက်ပါသူပေါ်18ယောက်ရှိပါတယ်တက်သေ
းတက်သေးထွက်ဆိုရသူတွေထဲမှာတိုင်ကြားရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့နင်းနာရဲ့လုပ်ငန်းရှင်တွေပါတယ်လို့ဆိုပါရစေ။ဝင်ကြီးဦးကျော်အေးသိန်းကရွေးကောက်ခံရရဲ့ကိုယ်စားလှယ်တဲကမဟုတ်ပဲရခိုင်ပြည်နယ်ဝင်ကြီးချုပ်ကအဆုပ်ပြုခံထားရတဲ့သူဖြစ်ပါတယ်။အခုလိုစစ်ဆေးခံနေရတဲ့ပတ်သက်ပြီးဝင်ကြီးဦးကျော်အေးသိန်းကမကြခင်အကြောင်းစုံကိုရှင်းလင်းပြောပြမယ်ဆိုတဲ့အကြောင်းအခုလိုပြောပါတယ်
။ကျွန်တော်ဘက်ကတော့ဘာမှအဆုံးပြန်စရာတော့အထွေထွေမရှိဘူးလေ။တို့လည်းတို့ဥပဒေလုံးထုံးနဲ့အတိုင်းလုပ်တာလေ။တို့ဥပဒေတို့လိုမှရပါဟာလုပ်တဲ့လုပ်ပန်ခွင့်အထက်ကလုပ်တာပေါ့နော်။ကျွန်တော်ကလေကျွန်တော်ဘက်ကဟာပေါ့တို့ဆက်ဆွတာလည်းမမှန်ကန်ဘူးဆိုတာဖြေချင်းတာပေါ့။အဲ့ဒီဟာပါပဲ။အသေးစိတ်ကကျွန်တော်နောက်မှထုတ်ပြန်တာတော့ပါလို့တကူရှိတယ်။အဲ့တော့ပဲအသေးစိတ်ကြည့်လိုက်ပေါ့နော
်။ရခိုင်ပြည်နယ်လွတ်တော်ကနေစုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှ263ပုံမှကွဲကားငင်နဲ့ဒီလ9ရက်ကဖွဲ့စည်းပေးခဲ့တာဖြစ်ပြီးအခုရက်ပိုင်းအတွင်းစစ်ဆေးနေရရလကိုဒီလ30ရက်မှာပြည်နယ်လွတ်တော်ဥက္ကဋ္ဌကိုတင်ပြမှာဖြစ်ပါတယ်။အဲ့ဒီနောက်လွတ်တော်မှာမဲခွဲဆုံးဖြတ်ကြမှာပါ။ ပြောင်စုအဆင့်စီမံဘဏ္ဍာဝင်ကြီးဦးကျော်ဝင်ကိုအာဂတိလိုက်ဆောင်မှုနဲ့စစ်ဆေးခံရကြောင်းနဲ့နှုတ်ထွက်သွားတဲ့အကြောင်းသတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေပေမဲ့တရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ NLD ဆိုရလက်ထက်မှာအာဂတိလိုက်ဆောင်မှုပပျောက်ရေးအကောင့်တွေဖော်ဆောင်ရရာမှာအစားအစာနဲ့စီဝါကုတ်ကဲရေးဦးစီးဌာန FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအာဂတိလိုက်ဆောင်မှုကြောင့်ယာရုကထုတ်ပယ်လိုက်ပြီးအခုအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်။
မနက်ကမှလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝေဖန်ပြောဆိုတဲ့အစားလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆက်ပေးသွားမယ်လို့မကြသေးခင်ရက်ပိုင်းအတွင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ USAID အကြီးအကဲကပြောကြားလိုက်တာဟာအဲ့ဒီလူခွင့်ရေးချိုးဖောက်နေမှုတွေကိုအသိမှတ်ပြုရာရောက်နေသလားဆိုပြီးမေးခွန်းထုတ်เสียဖြစ်လာစေပါတယ်မြန်မာနိုင်ငံကိုနိုင်ငံတကာကအကူအညီတွေဆက်ပြီးပေးသင့်မပေးသင့်ဆိုတဲ့သောတာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုင်းရိုက်လီတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်အင်္ဂါညအမီဆက်တော်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုပေးပို့ထားလို့လည်းရပါတယ် VOE ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
အနည်းငယ်ဓာတ်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ရှင်။အခုဆက်ပြီးတင်ဆက်ခြင်းတဲ့သတင်းလွှာကတော့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဆွဲခြင်းနဲ့ဖမ်းဆီးထားတဲ့ရိုက်တာသတင်းတောက်နှစ်ဦးစီကကွန်ပျူတာနဲ့ဖုန်းတွေစစ်ဆေးတဲ့ရဲမှုခင်းတပ်ဖွဲ့အရာရှိကိုတရားရုံးကဒီကနေ့စစ်ဆေးခဲ့ပါတယ်။ရဲမှုခင်းတပ်ဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်တွေကိုတရားခွင်မှာနှုတ်နဲ့ထွက်ဆိုပြီးတက်တည်တင်ပေမဲ့သတင်းတောက်တွေရဲ့ရှေ့နေတွေဘက်ကတော့တက်တည်ကံဥပဒေနဲ့မညီလို့ဆိုပြီးကန့်ကွက်ထားပါတယ်။သတင်းပြေဆုံကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
။နိုင်ငံတော်လူ့ဝတ်ချက်ဥပဒေနဲ့တရားစွဲဆိုခံထားတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကုကျော်စိုးဦးတို့အမှုကိုဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာ19ချိန်မြောက်ရုံးထုတ်ပြီးတရားလိုပြတက်တည်ဖြစ်တဲ့နေပြည်တော်ဤပညာဌာနရဲမှုခင်းတပ်ဖွဲ့ကရဲမှုအောင်ကျော်ဆန်းကိုစစ်ဆေးခဲ့တာပါ။စစ်ဆေးတဲ့အခါမှာကိုဝါလုံးနဲ့ကုကျော်စူးတို့စီကတိတ်ဆိတ်ထားတဲ့ကွန်ပျူတာနဲ့ဖုံးနေတဲ့ကနေစစ်ဆေးတွေ့ရှိတဲ့အကြောင်းအရာ21ချက်ကိုတရားခွင်မှာထွက်ဆိုပြီးတက်တည်တင်မှုလျှောက်ထားခဲ့ပါတယ်။တက်တည်တင်မှုလျှောက်ထားတဲ့ပေါ်ရှင်းနေတဲ့ဘက်ကကန့်ကွက်ခဲ့ပြီးမူရင်းနဲ့တိုက်ဆိုင်စစ်ဆေးဖို့တောင်းဆိုခဲ့တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှင်းနေဦးကင်မောင်စောက VOA ကိုခုလိုပြောပါဗျ။ဒီန
ေ့အခါကျတော့အဲ့21ခုအကြောင်းကိုသူကနေပြီးတော့ဟိုကပြောတယ်နှုတ်နဲ့ပြောပြီးအဲ့ဒါတွေကိုတက်စီကတင်မယ်လို့တဲ့အခါကျလို့ကျွန်တော်တို့ကကန့်ကွက်တယ်ဗျာ။အဲ့ဒီဥစ္စာအခုလိုတင်မဲ့ဥစ္စာဟာတက်စီကအဲ့ဒီနဲ့မညီဘူး။ဒါကမူရင်းလည်းမတွေ့ဘဲနဲ့မူရင်းနဲ့တိုက်ဆိုင်စစ်ဆေးပြီးတော့မှထုတ်တင်ရမယ်ကိစ္စပါ။အဲ့ဒီမူရင်းနဲ့မပြဘဲနဲ့တက်စီကမကန့်ကွက်ပါလေ။ဆိုတော့တရားစီရလေ။အဲ့ဒီဟိုမူရင်းအဲ့ဒီဟိုဟာလေဒီရုံးမှရှိတာဟုတ်ဗျာ။ဒိန်းတာလေဟိုဟာလေရုံးကိုတက်စီကအတင်ထားတဲ့ဖုန်းတွေပေါ့ဗျာ။အဲ့ဒီဖုန်းတွေနဲ့ဒီ laptop တွေတွေနေပြီးတော့အဲ့ဟိုထုတ်ပြီးတော့မနဲ့တင်ကြရယ်အဲ့ဒါကိုထုတ်ပြီးတော့တက်ဆိုင်ပြဖို့အဲ့လိုတက်ဆိုင်ပြနိုင်မှတက်လျာချင်းလက်ခံမယ်လို့ယူမှအမိန့်ချလိုက်တာပေါ့ဗျာ
ဒရင်တော့နှူးရဲ့ကွန်ပျူတာနဲ့ဖုံးမှန်တန်းတွေမှာတွေ့ရှိခဲ့တယ်ဆိုတော့ရဲမှုအောင်ကျော်ဆန်းထွက်ဆိုတာဟာဒုသမရာဦးမြင့်စွေရခိုင်ပြည်နယ်တွားရောက်ခဲ့တာတွေပုံဟန်မင်းကြီးမြန်မာနိုင်ငံလာရောက်တဲ့အချက်လက်တွေဒါဖြစ်ပါတယ်ဒီလိုရေမှုအောင်ကျော်ဆန်းတွေ့ရှိထွက်ဆိုချက်တွေကိုမနက်ဖြန်တရားခွင်မှာတင်းစီထားတာနဲ့တိုက်ဆိုင်စစ်ဆေးတော့မှာဖြစ်ပြီးတရားရုံးကတက်တေကံဖြစ်လက်ခံသွားခဲ့မယ်ဆိုရင်တရားခွင်မှာထုရည်သွားမယ်လို့ရှင်းနေဦးခင်မောင်စောကဆက်ပြောပါတယ်
။ဒီကဲဆိုပေမဲ့ဟိုဟာဒီပါပဲ။ဟိုဒုသမရဦးမြင့်ဆိုရင်ရခိုင်ကိုသွားတော့မှာအဲ့ဒီသူကခကြီးစင်လို့နော်။နောက်တစ်ခါပို့ရဟမီလာတွေကခကြီးစင်လို့အဲ့အရာတွေပေါ့ဗျာ။အဲ့ဒါကြောင့်အဲ့ဒီကျွဲအဲ့အရာတွေကတော့သူကဟိုအထိတ်မှာကက်ပရှင်လောက်ထားတာကတော့ဟိုရှုပ်ွက်တို့နာတာထိတ်တန်းရှုပ်ွက်တို့ယူယူအဲ့လိုဟာအဲတက်ဆိုင်စစ်စေးလို့ဟိုဟာပေါ့တက်စီကဝင်ဟိုဟာပေါ့တက်စီကအထိရုံးကလက်ခံပြီဆိုရင်တော့ဒါတွေစက်ထက်စဉ်းစားပေါ့ကျွန်တော်တို့ကလည်းအဲ့ဒါတွေကိုကျွန်တော်တို့အကြီးအကျယ်ကြီးမှသူချင်ပေါ့ဒါရှုပ်ွက်တယ်လားလူတွေအကုန်ပြီးပြီးသားလားဒါတွေပေါ့ဗျာနော်
တရားလူတွေဘက်ကတရားလူပြတက်တည်28ဦးတင်သွင်းခဲ့ပြီး19ဦးကိုစစ်ဆေးခဲ့ပြီးတော့လူပြတက်တည်သူဖြစ်တဲ့ဒူရဲမူဟောင်းမိုးရံနိုင်ကတော့ရိုက်တာသတင်းတော့တွေကိုစာရွက်စာရွက်နေမပေးခဲ့ပဲအကွက်စင်ဖမ်းဆီးခဲ့တယ်လို့တရားခွင်မှာထွက်ဆိုခဲ့ပါသေးတယ်။အဲဒီနောက်မှာတော့ဒူရဲမူဟောင်းမိုးရံနိုင်ကိုသတင်းတော့2ဦးကိုခွင့်ပြုချက်မရှိဘဲအင်တာဗျူးဖြေဆိုခဲ့လို့ရဲစည်းကမ်းထိန်းသိမ်းဥပဒေ16ခန့်နဲ့ထိန်းသိမ်းခဲ့ပြီးထောက်နှံတစ်နှစ်ချမှတ်ခဲ့လိုက်ပါသေးတယ်ခင်ဗျာ။
ကိုထဲအောင်ခတ်သတင်းပေးပို့ခဲ့တာပါဒေါက်တာရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာညဘက်အစီအစဉ်တွေဖြစ်ပါတယ်အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်အမေရိကန်လူမျိုးတွေနဲ့တခြားနိုင်ငံသားတွေမြန်မာယဉ်ကျေးမှုနဲ့မြန်မာနိုင်ငံအကြောင်းပုံမသိရှိစေရေးအတွက်ရည်ရွယ်ပြီးအာရှနယ်ပေါ်အမေရိကန်လူမျိုးတွေရဲ့ယဉ်ကျေးမှုအခမ်းအနားမှာမြန်မာတွေလည်းပထမဆုံးအကြိမ်ဖြစ်ပါဝင်ဆင်နွှဲခဲ့ပါတယ်ဒီအကြောင်းကို Virginia ပြည်နယ်မြို့တော် Richmond မှာမေလ19ရက်စနေနေ့ကကျင်းပတဲ့အခမ်းအနားမှာကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ
်ကတ်တာကတ်တကတကတော့
နစ်စင်မေလာဟာအမေရိကန်ပြည်ထောင်စုမှာရှိနေကြတဲ့အာရှပစိဖိတ်ကျွန်းနိုင်ငံသားတွေအတွက်တည်ကြားသတ်မှတ်ပေးထားတဲ့လဖြစ်တာနဲ့အညီဗာဂျီးနီးယားပြည်နယ်ရဲ့မြို့တော် Richmond နဲ့အနီးဝန်းကျင်မှာရှိတဲ့အာရှနယ်ပွဲတွေစုပြီးအာရှပစိဖိတ်နိုင်ငံများရဲ့ယဉ်ကျေးမှုပွဲတော်ကိုကျင်းပခဲ့ကြပါတယ်။22ချိန်မြောက်ကျင်းပတဲ့ဒီနေ့မှာတော့ Richmond ဒေသမှာရှိနေတဲ့မြန်မာမိသားစုတွေစုပြီးဒီအာရှယဉ်ကျေးမှုပွဲတော်မှာပထမဆုံးအကြိမ်ဖြစ်ပါဝင်ဆင်နွှဲခဲ့ကြပါတယ်။တခြားအာရှပစိဖိတ်နိုင်ငံတွေနေတူမြန်မာတွေကလည်းယဉ်ကျေးမှုနဲ့ဆိုင်တဲ့ပစ္စည်းတွေကိုပြသတာအုန်းနို့ခောက်ဆွဲနဲ့လက်ဖက်ဆတဲ့မြန်မာအစားအစာတွေကိုချက်ပြုတ်ရောင်းချကြတာတွေအပြင်မြန်မာနဲ့တိုင်းရင်းသားရိုးရာအကတွေကိုလည်းကပြဖျော်ဖြေခဲ့ကြပါတယ်။ဒီယဉ်ကျေးမှုပွဲတော်မှာမြန်မာနိုင်ငံအနေနဲ့ပထမဆုံးအကြိမ်စတင်ပါဝင်နိုင်ရေးအတွက်ဦးဆောင်ကြိုးပမ်းခဲ့သူကတော့ဒေါက်တာခင်ကျော်ကျော်သိန်းဖြစ်ပါတယ်။သူကဒီပွဲမှာပါနိုင်အောင်ကြိုးစားလှုပ်ဆောင်ခဲ့ရပုံနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်။ကရိုလိုင်းနာပြည်နယ်ကနေလာပြီးဒီပွဲမှာကရင်တိုင်းသားအကနဲ့ပါဝင်ကူညီဖျော်ဖြေပေးခဲ့တဲ့အဖွဲ့ကောင်းဆောင်ကိုကျော်မင်းဦးကလည်းမြန်မာနိုင်ငံကတိုင်းရင်းသားဒလိထုံးတန်းတွေကိုပြသခြင်းနဲ့အတွေ့ရောက်လာခြင်းဖြစ်ကြောင်းရှင်းပြပါတယ်
။နိုင်ငံတကာရဲ့ဒလိကိုရိုးရာတွေပြတဲ့ပွဲဆိုတော့ကိုယ့်မြန်မာပြည်ရဲ့ကျေးလက်ရိုးရာတွေပြတဲ့ဟာနောက်ပြီးကရင်တိုင်းသားတွေလည်းသူတို့ရဲ့ဒလိထုံးတန်းလို့ပြောမယ်သူတို့ရဲ့ရိုးရာရည်ကြီးမှုကိုပြသခြင်းဆိုအဲ့တော့လာပြီးတော့တော်ပြီတော့
မြန်မာအဖွဲ့အနေနဲ့မင်းသမီးအကနှမျိုး၊ကရင်ရိုးရာကျေးလက်သကောအကနဲ့ခစ်ပေါ်တေးတချင်းတပုတ်ဖြစ်တဲ့အဆိုတော်မနှောရဲ့တနခါလေးနဲ့မောင်းချစ်သူတချင်းနဲ့မြောက်ကာရိုလိုင်းနားပြည်နယ်ကကရင်လက်ပြူပြူတွေကလည်းကပြဖျော်ဖြေခဲ့ကြပါတယ်။ဒီအာရှပစိဖိတ်ယဉ်ကျေးမှုပွဲတော်မှာနိုင်ငံအလိုက်သူတို့ရဲ့တက်ဆိုင်ရန်ရိုးရာပစ္စည်းတွေကိုပြသထားကြသလိုအစားအသောက်တွေကိုလည်းခမအတွင်းမှာပဲချက်ချင်းချက်ပြုတ်ရောင်းချကြပါတယ်။မြန်မာနိုင်ငံအတွက်ပြသထားတဲ့ခမအရှိမရုပ်သေးအကကိုပါတပါတဲ့ကပြဖြောပြေးပေးနေတာကြောင့်လူအများရဲ့စိတ်ဝင်စားမှုလည်းရရှိခဲ့ပါတယ်။စင်မြင့်မော်မှာတော့ပါဝင်ကြတဲ့နိုင်ငံအသီးသီးကသူတို့တန်ရာတန်ရာအကနဲ့တခြားဖြောပြေးရေးအစီအစဉ်တွေကိုအလဲကျတင်ဆက်ဖြောပြေးခဲ့ကြပါတယ်။ဒီအာရှပစိဖိတ်ယဉ်ကျေးမှုပွဲတော်ကိုအာရှနိုင်ငံသားတွေအပြင်စိတ်ဝင်စားကြတဲ့ဒေသခံအမေရိကန်တွေလည်းအများအပြားတက်ရောက်အားပေးပြီးအစားအသောက်တွေကိုဝယ်ဆားခဲ့ကြတာတွေ့ရပါတယ်။မြန်မာအဖွဲ့ကတော့အခုနှစ်တည်းသားအောင်လာမယ့်နှစ်တည်းမှာပါဝင်ဆင်နွှဲသွားကြဖို့အခုကတည်းကအာတင်းထားကြပြီဖြစ်ပါတယ်ခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းစီစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒ ဒုတိယနိုင်ဘွဲမှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုထုတ်လွှင့်နေတဲ့တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာသူယုံကြည်ရာကဏ္ဍမှနားဆင်ရမှာကတော့
ဒီနေ့ကျမယုံကြည်တဲ့ပညာရေးနဲ့လုပ်ငန်းဝင်ပိုင်းဆိုင်ရာဘလို့အောင်မြင်မှုရရှိအောင်ကြိုးစားမလဲဆိုတဲ့အချက်နှစ်ချက်ကိုမျှဝေပေးချင်ပါတယ်။
ပညာရေးနဲ့သင်ကြားရေးဆိုင်ရာ Fulbright ပညာသင်ဆုရရှိပြီး Wisconsin Madison တက္ကသိုလ်မှပညာသင်ယူနေတဲ့ဆီယာမဒေါက်တာဦးခိုင်ရဲ့ယုံကြည်ရာကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍ၊ Blogger တွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါရှင်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။ရန်ကုန်တီလဝါစိတ်ကန်းစီမံကိန်းအတွင်းလယ်သမားတွေနဲ့ရဲတပ်ဖွဲ့အကြားယုံရင်ဆန့်ခတ်ဖြစ်ပြီးရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်လယ်သမား3ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။လယ်သမားတွေကတော့ကာလပေါက်ဈေးအတိုင်းရော့ပေးရင်အဲ့ဒီနေရာကထွက်ပေးမယ်လို့ပြောပါတယ်။တီလဝါစက်မှုဆောင်အပါဝင်ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်ပြည်သူတွေနစ်နာနေကြရတဲ့အခြေအနေတွေကိုအခုသတင်းတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်။
တီလဝါစက်မှုဇုံနဲ့တီလဝါစိတ်ကန်းစီမံကိန်းနှစ်ခုရှိတဲ့အထက်ကမေလ12ရက်နေ့ကတီလဝါစိတ်ကန်းနေရာမှာအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဥပိုင်ကုမ္ပဏီနဲ့ထိတိုက်ရင်ဆိုင်နေကြတဲ့လယ်သမားတွေထဲမှာဓမ္မဥချလုတ်ကင်နေသူတွေရှိသလိုနှစ်ပေါင်း20လောက်လုတ်ကင်လာသူတွေလည်းပါဝင်ပြီးအဲ့ဒီလယ်သမားတွေကိုမိခိုးပြီးတော့ကြာပန်းအလုပ်လုတ်ကင်စားတောက်နေသူမိသားစုစုစုပေါင်း30လောက်ပါဝင်ပါတယ်။မေလ12ရက်နေ့ကဖြစ်သွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်လို့ဖြစ်ရမှန်ကိုမီဒီယာတွေနဲ့အများပြည်သူသိနေအောင်မေလ16ရက်နေ့ကရန်ကုန်မြို့အော်ခီဟိုတယ်မှာလယ်သမားတွေဘက်ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြပါတယ်။ဒီကိစ္စပြည်လဲရေးအတွက်လွတ်တော်အမတ်ဒေါ်အေးမြတ်မြတ်မျိုးကတဆင့်ရန်ကုန်တိုင်းဒေသကြီးအစိုးရကဂျားဝင်စစ်စညီနိုင်ပေးနေစေကာလမှာပဲအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့ဥပိုင်ကုမ္ပဏီဘက်ကတော့အခုချိန်ထိဓာတ်ရိုက်သဘောထားထုတ်ပြန်တာမရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့ပုဂ္ဂလိကသတင်းစာတွေမှာရေးသားနေကြတာတွေနဲ့ဆန့်ကျင်ပြီးလယ်သမားတွေရဲ့တုံ့ပြန်မှုအပေါ်မှတ်မှန်မကန်ရေးသားထားတာမျိုးအစိုးရသတင်းစာတွေမှာတွေ့ရတယ်လို့လယ်သမားတွေကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်နိုင်ငံတော်အစိုးရကဥဆောင်လုတ်ကိုင်းတဲ့စီမံကိန်းဖြစ်တာကြောင့်သူတို့အနေနဲ့ကာလပေါက်ဈေးရမယ်ဆိုရင်ဒီနေရာကနေထွက်သွားပေးဖို့အစဉ်အသင့်ရှိကြောင်းတီလဝါစိတ်ကန်းစီမံကိန်းနေရာမှာဓမ္မဥချတောင်ယာလုတ်ကိုင်းနေလာခဲ့တဲ့လယ်သမားဥတန်းဝင်းကပြောပါတယ်
။ကိုတို့ကိုလာညှိနှိုင်းနိုင်နိုင်နဲ့ပေါ့နော်။ကာလပေါက်ဈေးဥပမာအခု350ဆိုလည်း250ပေါ့နော်။ကာလပေါက်ဈေးနဲ့ညှိနှိုင်းပြီးတော့ကိုတို့နဲ့တပြေးလက်ရည်တပြေးနီးလှုပ်ရှားနေတဲ့အထဲမှာရှိတဲ့မိသားစုတွေရှိသေးတယ်အထဲမှာလေကိုတို့လည်းနေလို့ပေါ့ပို့ပြီးတော့နေပြီးတော့လေတဲ့အင်ဂျင်တွေ30လောက်ရှိတယ်အဲ့လူတွေကိုပါဖြည့်ချင်းပေးမယ်ဆိုရင်တော့ကိုတို့ကအတာတကြီးထွက်ပေးဖို့အစီအစဉ်ရှိတယ်ပေါ့နော
်ဟုတ်ကဲ့
ဖြည့်ချင်းလုပ်ပေးဖို့အစီအစဉ်ရှိတယ
်ဒါပေမဲ့အခုဖြစ်နေတဲ့ပုံစံကအာရမအင်အားသုံးဖြိုခွင်းနဲ့လောက်ရဖြစ်နေတဲ့အပြင်ဒီမြေကွက်အပေါ်မှာစီးပွားရေးလုပ်ငန်းအတွက်အသုံးပြမဲ့ပုံမပေါ်ဘဲမြေကွက်ချရောင်းစားမဲ့ပုံပေါ်နေတာကိုတွေ့ရတယ်လို့လည်းဦးတန်းဝင်းကပြောပါတယ
်။နိုင်တဲ့စီမင်းနဲ့ကိုတို့ကိုလာပြီးတော့ရော့ကြီးမညှိနိုင်မဲနဲ့ကိုတို့ကိုလည်းနေသေးလားတိမ့်ပိုက်ထားပြီးတော့ခြံကြီးကိုခတ်ထားတယ်။တစ်နှစ်ကြာသွားတဲ့အချိန်မှာအခုနောက်တက်တကလုပ်ငန်းဆက်လုပ်အကောင့်တက်ပေါ်မယ်ဆိုပြီးတော့တဲမဟုတ်ဘူးလုပ်ငန်းလုပ်မယ်ဆိုပြီးတော့ဒီပြီးခဲ့တဲ့စနေနေ့ကဒါရဲရင်အားတွေထပ်တုံးပြီးတော့ကိုတို့ကိုဖြိုခွင်းတဲ့အခါမှာလယ်သမားနှစ်ဦးနဲ့အဲ့ဒီတဲလူတွေကတူအချုပ်ခံရတယ်အခုလက်ရှိကုမ္ပဏီကလည်းသူတို့လုပ်ငန်းလုပ်မှာမဟုတ်ဘူးခြံဝင်းခတ်ပြီးတော့အခြားလူကိုရောင်းစားမဲ့ပုံစံနေနဲ့ပေါ့နော်အဲ့လိုတွေ့နေရတယ
်မေလ14ရက်နေ့မှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ဆွေးနွေးခဲ့တဲ့အခြေအနေတွေကိုလည်းဦးတန်းဝင်းကအခုလိုဆက်ပြောပြပါတယ
်တနင်္လာနေ့ရတော့အစည်းအဝေးမှာဦးဖြိုးမင်းသိန်းပြောတဲ့စကား ဒါဟိုအစိုးရရဲ့ဘတ်ဂျက်ငွေနဲ့ရောကြီးပေးရမယ်ဆိုတဲ့ဟာမျိုးတွေသူပြောလာတယ်အစိုးရရောကြီးကိုနှစ်ခါမပေးဘူးဆိုတဲ့စကားတွေကသူကဒီဥပိုင်ဘက်ကိုလိုက်ပြီးပြောနေဥပိုင်ကနေပြီးတော့လွှဲမပြီးတော့ဟိုဘက်ကဟိုအဟောင်းတွေကိုပေးထားတဲ့ကိစ္စကိုသူကဒီဟာကိုကာပြောတာလဲပါမှာပေါ့နော်
လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့လောက်ရတဲ့မှာပွင့်လင်းမြင်သာမှုမရှိတဲ့အချက်တွေကိုလည်းဦးတောင်းဝင်းကဆက်ပြောပြပါတယ်
။နောက်ပြီးတော့ဦးဖြိုးမင်းလေးကသူရဲ့လှုပ်ဆောင်ချက်တွေကလေနည်းနည်းလွဲနေလားမသိဘူးနိ။ဘာလို့လဲဆိုတော့ဒီလုပ်ငန်းတစ်ခုလုပ်မယ်အကောင့်တွေဖောင်းမယ်ဆိုလို့ရှိရင်ဒါလွတ်တော်မှာအခုဒီမိုကရေစီခေတ်ကြီးမှာတင်ပြီးတော့ဆွေးနွေးပြီးမှလုပ်ငန်းလုပ်ကြမယ်ဟာမျိုးရှိတာ။သူကတခါတလေကြရင်လွတ်တော်တွေပါရင်မတင်ဆွေးနွေးဘဲနဲ့သူသဘောနဲ့သူဆောင်လုပ်နေတဲ့ဟာလေ။ဥပမာဟိုလှဲကူးမှာကိစ္စလေးပေါ့နော
်ကျောက်တန်းမြို့နယ်ကိုစားပြု NLD ပြည်သူ့လွှတ်တော်အမဒေါ်အေးမြမြမျိုးကတော့ရော်ကြီးရဖို့အတွက်ပဲသူမအနေနဲ့လက်သမားတွေဘက်ကရည်တည်လှုပ်ဆောင်ပေးနေပြီးတံမိုးဖြတ်တာကတော့ကာယကံရှင်လက်သမားတွေနဲ့ရော်ကြီးပေးမဲ့ရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ကုမ္ပဏီတို့အကြားညှိနှိုင်းရမယ့်ကိစ္စဖြစ်တယ်လို့ပြောပါတယ
်ဒီရေးသေးရဲ့အပိုင်းကိုကြတော့လေကျွန်မကမပြောဘူးရှင်ဒါရန်ကုန်အစ်ဒါကြီးအစိုးရရဲ့တာဝန်နဲ့ဖြစ်နေတယ်ပြီးတော့ကာယကံရှင်ကဒါလေဒီကိစ္စပေါ်မှာစဉ်းစားရှင်းလင်းခြင်းနဲ့ရှင်းနဲ့ဘယ်လောက်ယူခြင်းကိုဒီဟိုအတွက်ကိုပုံပြီးတော့မှတောင်းရင်ရှိရပေါ့လေဟိုပုံပြီးတော့မှအခွင့်အရေးရှိရပေါ့ကျွန်မအနေနဲ့ကျတော့ဒါကဟိုရော်ပြီးတော့မှလုပ်ပေးရမယ်ဆိုတော့အဲဘက်ကတော့ကျွန်မအငြင်းရက်တည်ရပေါ့လေဟိုဘယ်လောက်ဝယ်ဝယ်အတိုင်းတားတော့ဒါရန်ကုန်တိုင်းတိုင်းအစိုးရနဲ့ဒီကုမ္ပဏီရဲ့အကြောင်းကြည့်လက်မှားရည်ရည်ရမယ်လို့ယူဆပါတယ
်လက်ရှိအငင်းပွားနေတဲ့လေယာဉ်မြေတွေကိုရော်ကြေးပေးတဲ့နေရာမှာတိုင်းဒေသကြီးအစိုးရနဲ့အဲ့ဒီမြေပေါ်မှာစီးပွားလုပ်ကိုင်ကြမယ်ကုမ္ပဏီတို့ကအချိုးကျတဝက်စီမြပြီးရော်ကြေးပေးကြမှာဖြစ်ပြီးတော့တော်တော်များများလဲရော်ကြေးရပြီးဖြစ်နေကြပြီလို့ဒေါ်အေးမြမြမျိုးကပြောပါတယ်။ဒါ့အပြင်မေလ၁၂ရက်နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်ဖြုတ်ခွင်းမှုမှာတာဝန်ရှိသူတွေကိုဥပဒေလမ်းကြောင်းအရအရေးယူနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့လဲလွတ်တော်အမတ်ဒေါ်အေးမြမြမျိုးကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံပြည်သူတွေရဲ့ဘဝအခြေအနေကိုထည့်သွင်းစဉ်းစားပြီးမှလှုပ်ဆောင်တဲ့ဆိုတဲ့အချက်ကိုလဲဒေါ်အေးမြမြမျိုးကထောက်ပြပြောဆိုခဲ့ပါတယ
်။ဟိုကျွန်တော်ကလေလွတ်တော်မှာနေခဲ့သူပါတယ်။ PCY ဆိုတဲ့တတ်တဲ့ဒီတော့ပေါ့ကျွန်တော်တို့ကနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုတော့ကျွန်တော်တို့အပြည့်အဝလက်ခံတယ်ဆိုတော့လည်းပဲဒီနိုင်ငံဖွံ့ဖြိုးတိုးတက်ဖို့လုပ်တဲ့အချိန်မှာကျွန်တော်တို့ဒီပေါ်မှာနှစ်ရှည်လာများနေထိုင်ခဲ့တဲ့ကျွန်တော်တို့ရဲ့ဒေတာကံပြည်သူရဲ့ဘဝကိုဆက်နေပြီးတော့မှတော့လုပ်လို့မရပါဘူးကျွန်တော်တို့ဒေတာကံပြည်သူရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ကိုစဉ်းစားပေးမှာစီစဉ်ပေးမှာဖြစ်ပါပါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအများဆုံးအပြည့်တောင်းပြီးလုပ်ခဲ့ကြတာပါကျွန်တော်တို့ဒေတာမှာလေအဒီလိုရနေအကျယ်ကြီးကိုသိမ်းယူလိုက်ပြီးတော့ရော်ကြီးပေးကောင်းပေးပါတယ်ဒါကလည်းရော်ကြီးပေးတာလည်းအဖြေမဟုတ်ဘူးပေါ့နော်ရော်ကြီးပေးရုံနဲ့နေနဲ့ကျွန်တော်တို့အစိုးရမှာတာဝန်မပေးပါဘူး
တောင်သူတွေရဲ့လက်ကုပ်လက်ရင်းလေယာမြေတွေဆုံးရှုံးသွားပြီဖြစ်တာကြောင့်သူတို့တွေအနာဂတ်မှာဆက်လက်ရည်တည်နိုင်ရေးအတွက်အသက်မွေးဝမ်းကြောင်းမှုပညာသင်ပေးတာအပြင်သူတို့ဘဝရည်တည်နေထိုင်နိုင်ရေးအတွက်ဆက်လက်ကူညီသင့်တယ်လို့လည်းဒေါ်အေးမြမြမျိုးကပြောပါတယ်။ဒါကြောင့်လဲလက်တင်သလိုတရေတာဥပဒေတစ်မျိုးလုပ်နေကြမယ်အစားပြဋ္ဌာန်းထားတဲ့အထူးစီးပွားရေးစုံဆိုင်ရာဥပဒေတွေနဲ့အညီတပြေးညီလှုပ်ဆောင်ကြဖို့လိုအပ်ကြောင်းကိုလည်းဒေါ်အေးမြမြမျိုးကဆက်ပြောပါတယ်။
အဲ့တော့ကျွန်တော်စီမှာအဓိကပြဿနာကလက်ရှိဒေတာခံနေကိုညီနိုင်ရဲ့ဘက်ဥပဒေလေးလည်းမလုပ်တာပြီးရင်လက်တင်တလူမျိုးလုပ်နေတာပေါ့ဒီကုမ္ပဏီကနေဒီလောက်ရောတယ်နောက်ကုမ္ပဏီကတောင်းတပြေးဆိုတဲ့ကိစ္စဒါကြောင့်မို့ကျွန်မကစင်တစ်ဆိုင်ပဲတောင်းဆိုခဲ့တာက special economic zone ဆိုပြီးမှကျွန်တော်တို့စီမှာ special law တော့ရှိပါတယ်တကယ်အထူးစီးပွားရေးဆောင်မှာဥပဒေရှိပါတယ်လုပ်နေပြီးတဲ့ဆိုရင်ကျွန်တော်တို့ရဲ့နေရာမူဝါဒနေရာကိုဖြည့်ရှင်းတဲ့အခါမှာဘာလို့မူဝါဒတိကျတယ်လဲမဖြည့်ရှင်းသေးခဲ့ရတယ်ကျွန်မကတောင်းအငြင်းနဲ့တောင်းဆိုခဲ့တာပါမူဝါဒတစ်ခုချမှတ်ပြီးတော့ဒီပြဿနာကိုကြည့်ကြည့်လေးလေးဖြည့်ရှင်းလို့ပါအခုဟာလက်တက်တလို့ဖြည့်ရှင်းနေတဲ့အတွက်ကြောင့်ဒါနောက်ဆက်ကဆူဆူဖြည့်ရတာပါရှင
်ညီမနေငါမအစိုးရပြောင်းလဲမှုနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေလည်းဖြစ်ပေါ်လာမယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်တွေထားခဲ့ကြပေမဲ့လက်တွေ့မှာထင်သလောက်အောင်မြင်မှုမရှိခဲ့တဲ့အပေါ်ပြည်내တိုင်းဒေသကြီးအစိုးရအသီးသီးအပါအဝင်နိုင်ငံတော်အစိုးရကလည်းပြည်ပကရင်းနှီးမြှုပ်နှံမှုတွေရောက်လာဖို့တိုင်းပြည်စီးပွားဥမော်လာဖို့အတွက်ဘက်ဆောင်ကကြိုးပမ်းဆောင်ရွက်နေကြတယ်ဆိုတာကတော့တန်တရားဖြစ်စရာမရှိပါဘူး။ဒါပေမဲ့လက်ရှိချမှတ်ထားတဲ့စီးပွားရေးပေါ်လစီတွေကနိမ့်မှန်လမ်းမှန်ဟုတ်ရလား။ဥဆောင်နေသူတွေကရောတကယ်အရေးချင်းရှိတဲ့သူတွေဟုတ်ရလားဆိုတာကတော့မေးခွန်းထုတ်စရာရှိနေပါတယ်။ဒါအပြင်ဖွံ့ဖြိုးမှုအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံတောင်သူလယ်သမားတွေနဲ့တာမန်ပြည်သူတွေဘလောက်ထိအနစ်နာခံကြရမလဲဆိုတာကိုအစိုးရတာဝန်ရှိသူတွေအနေနဲ့ထည့်သွင်းစဉ်းစားသင့်ပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါရှင်။အခုတော့မဆုမြတ်မွန်စီစဉ်ထုတ်လွှင့်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရပါမယ်။
အလောက်ခွင်နေမှာလှုပ်သားအင်အားအစားဆက်ကရိယာတွေဆက်ရုပ်တွေနဲ့ပိုပြီးအစားထိုးနေရာယူလာချိန်မှာဆန်ဖရန်စစ္စကိုမြို့တာဝန်ရှိသူတယောက်ကဆက်ရုပ်တွေစီကဝင်ငွေခွန်ကောက်ဖို့ကြိုးစားနေပါတယ်ဒါကိုနီးပညာကုမ္ပဏီတွေဘက်ကဘလို့တုံ့ပြန်ကြတယ်လဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ
်အမေရိကန်ကနီးပညာမျိုးတော်လိုတော်ပြောနိုင်တဲ့ဆန်ဖရန်စစ္စကိုမှာတော့လူအစားထိုးသုံးတဲ့ဆက်ကရိယာတွေဆက်ရုပ်တွေကိုဝင်ငွေခွန်ကောက်တဲ့မတင်ဆိုတဲ့ကိစ္စကဆွေးနွေးညှင်းခုန်စရာဖြစ်နေတဲ့ကိုသားညွန်ဦးရေ
မြို့တောင်ရှိသူတယောက်ဖြစ်တဲ့ James Kim ကစီးပွားရေးလုပ်ငန်းတွေမှာအရင်လူတွေလုပ်တဲ့အလုပ်ကိုစက်ရုပ်တွေစက်ကရိယာတွေနဲ့အစားထိုးလို့ရှိရင်အဲ့ဒီလုပ်ငန်းပိုင်ရှင်တွေအနေနဲ့ Robot Tax စက်ရုပ်အခွန်ပေးတဲ့နယ်ဆိုပြီးတော့တွန်းတွန်းတိုက်တိုက်လုပ်နေတာကိုမဆီမမောက
ပြောရမယ်ဆိုရင်စက်ရုပ်လုပ်ငန်းတွေကနေအိမ်အလုပ်တွေအထိကိုစက်ရုပ်တွေကတဖြည်းဖြည်းနေရာယူလာကြပြီမဟုတ်လားရှင်အလိုလျောက်ဖုံးဆုပ်ပေးတဲ့စက်ရုပ်ရေစာတဲ့အချိန်မှာကို့အနားကိုအလိုလိုရောက်လာမဲ့ရေခဲတတားဟင်းချက်ပေးနိုင်တဲ့စက်ရုပ်စာပို့သမားမလိုပဲအိမ်ရှိအထိကိုအမှားပစ္စည်းတွေကိုအရောက်ပို့ပေးတဲ့စက်ရုပ်ကိုယ်တိုင်မောင်းစရာမလိုတဲ့မော်တော်ကားပြောရင်ကုန်တော့မကုန်နိုင်တော့ဘူးအလိုအလျောက်လုပ်ပေးနိုင်တဲ့ဆက်ပစ္စည်းတွေကိုတစ်နှစ်တစ်မျိုးအသစ်အဆန်းတွေတွေ့နေရတာကိုကမ္ဘာထိပ်တန်းနည်းပညာကုမ္ပဏီကြီးတွေရှိတဲ့ဆန်ဖရန်စစ္စကိုမှာဆိုပိုရောင်းရှေ့ပြေးသေးတယ်
။အဲ့ဒီလိုစေုပ်တွေပို့ပြီးတော့အားကိုးလာကြရင်လူတွေအလုပ်ပြုတ်ကုန်မယ်။အဲ့ဒါကြောင့်လုံသားအင်အားအစားစေုပ်တွေအစားထိုးတုံးတဲ့လုပ်ငန်းတွေကိုစေုပ်တွေအတွက်ဝင်ငွေကုန်ကောက်တာပါလို့ James Kim ကတိုက်တွန်းနေတာပေါ့ဗျ
။ It's not immigration. It's not the offshoring of jobs. Automation and robots is absolutely
နိုင်ငံခြားကနေလူတွေလာပြီးအလုပ်လုပ်တာမဟုတ်ဘူး။လုပ်ငန်းတွေကိုပြည်ပနိုင်ငံတွေစီရွှေ့သွားတာမျိုးမဟုတ်ပါဘူး။နောက်ဆိုရင်အလုပ်နေရာတွေမှာအကြီးမားဆုံးနံပါတ်၁ချိန်ချမှုကြီးကလူအစားထိုးဆက်ကရိယာတွေဆက်ရုပ်တွေဖြစ်လာပါလိမ့်မယ
်။ဆက်ရုပ်တွေစီကရမယ့်ဝင်ငွေခွန်တွေကိုအလုပ်ပြုတ်သွားသူတွေအတွက်ပြန်ပြီးတော့အသုံးချရမယ်လို့ဆိုပြီးတော့အခွန်ကောက်ဖို့ကိစ္စကိုသူကရှည်တန်းတင်လုပ်နေတာလို့ဆိုပါတယ
်။ So that we can help invest back in human capital and help people retool for other jobs.
ဒီခွန်ငွေတွေကိုအတွေ့အကြုံအသိပညာဖြန့်ဝေတဲ့နေရာမှာပြန်ရင်းနှီးပြီးအလုပ်ပြုတ်သွားတဲ့သူတွေတခြားအလုပ်တွေပြန်ရှာလို့ရအောင်ကူညီနိုင်ပါတယ်။လူတွေနေရာမှာအစားထိုးလာမဲ့ဆက်ရုပ်တွေကိုလူတွေနဲ့ဒန်းတူဝင်ငွေခွန်ကောက်တဲ့နယ်ဆိုတာကို Microsoft ကုမ္ပဏီကြီးကိုပူးတွဲပြီးတည်ထောင်ခဲ့တဲ့ Bill Gates က2008ခုနှစ်နှစ်ဆန်းပိုင်းတုန်းကပြောပူတဲ့ကိုသားညုံရဲ့အဓိကကဒီလုံသားအင်အားနေရာတွေမှာဆက်တွေကျကျပြက်ပြက်အစားထိုးသုံးနိုင်ဖို့ကြိုးစားနေကြတာနှေးသွားအောင်နဲ့သက်ကြီးရွယ်အိုတွေကိုစောင့်ရှောက်တဲ့အလုပ်မျိုးတို့နောက်ကျောင်းတွေမှာကလေးငယ်တွေအတွက်လုပ်တဲ့အလုပ်တွေမှာပေါ်ပြီးတော့မှငွေကြေးသုံးဆွဲတဲ့လို့ Bill Gates ကဒီ Quartz ဆိုတဲ့ online သတင်း website နဲ့မေးမြန်းကမှပြောခဲ့တာရှင်။အဲ့လိုမျိုးသူကပြောလိုက်လို့ Microsoft company ကတော့ဖြင့် computer ဉာဏ်ရည်စွမ်း artificial intelligence နည်းပညာပိုင်းမှာရှေ့ပြေးနေတယ်လို့ဆိုပြီးတော့တချို့ကတော့ထောက်ပြခဲ့ကြသေးတယ်
။ဥရောပမှာလည်းစေုပ်တွေကိုအခွန်ကောက်ဖို့ကြိုးစားခဲ့ကြသေးတယ်မဟုတ်လားမဆွေမွေရဲ့။အလုပ်ပြုတ်ကုန်တဲ့အလုပ်သမားတွေကိုကျွမ်းကျင်သင်တန်းတွေပေးနိုင်ဖို့စေုပ်ပိုင်ရှင်တွေကိုအခွန်ကောက်မယ်ဆိုပြီးတော့ EU လွှတ်တော်မှာအစိုးပြုတ်ခဲ့ပြီးဒီနှစ်စမ်းလုံးကမဲခွဲခဲ့ကြတာကက်ကွက်သူများလို့ဒီဥပဒေအတိမပြုတ်နိုင်ခဲ့ဘူးလေ
အခုလဲဆန်ဖရန်စစ္စကိုမြို့တာဝန်ရှိသူတယောက်ကဒီဆက်ရုပ်ဝင်ငွေခွန်ကောက်နိုင်ဖို့ကြိုးစားနေပေမဲ့ဆီလီကွန်ဗယ်လီကဆက်ရုပ်နည်းပညာအခြေခံတဲ့လုပ်ငန်းရှင်တွေကတော့ဆက်ရုပ်တွေကိုဝင်ငွေခွန်ကောက်မဲ့ကိစ္စကိုအတော်ကိုကန့်ကွက်ကြတယ်အခုဒီကယ်လီဖိုးနီးယားပြည်နယ်ကရှော့ပင်မောတချို့မှာလုံခြုံရေးတာဝန်ယူနေတဲ့လုံခြုံရေးဆက်ရုပ်တွေဟိုတယ်လုပ်ငန်းဝန်ဆောင်မှုဆက်ရုပ်တွေကိုတီထွင်ထားတဲ့ Nightscope ဆိုတဲ့ကုမ္ပဏီရဲ့ CEOဝီလျံစန်တာနာလီကဆိုရင်ဆက်ရုပ်တွေစီကအခွန်ကောက်မယ်ဆိုတာရည်စရာကောင်းတယ်လို့ဆိုတယ
် Progress will continue our plan is going to go from 7 billion people to 9 billion people
တိုးတက်မှုတွေကဆက်ရှိနေမှာပါ။ဒါကြီးမှာလူသန်း 8,000 ကနေ 9,000 အထိတိုးလာရင်တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးလုပ်ငန်းတွေအတွက်လုံလောက်တဲ့လူဝင်အားရှိမှာမဟုတ်ပါဘူး။အစိုးရတွေအနေနဲ့ကပြည်သူတွေကိုကာကွယ်ဖို့ကပထမပါ။အခုလိုအခွန်ကောက်မယ်လို့ပြောနေတာအတိအပယ်မရှိပါဘူး။
အလုပ်ခွင်တွေမှာဆက်ရုပ်တွေကလူတွေအစားဝင်လုပ်ပေးနေလို့အလုပ်မှညင်းဝေးစရာမဖြစ်တော့ဘူးလူတွေအနေနဲ့ဒီတခြားအကျိုးရှိတဲ့အလုပ်တွေကိုပို့ပြီးတော့အားစိုက်ထုတ်လုပ်နိုင်တယ်လို့ဆက်ရုပ်ကုမ္ပဏီတွေကတော့ပြောကြတယ်။နောက်လူတွေရဲ့အလုပ်ကိုဆက်ရုပ်တွေကလူယူမယ်ဆိုတဲ့အတွေးခေါ်ကလည်းမှားနေတယ်လို့သူတို့ကဆိုရဲရှင့်ဆက်ရုပ်တွေကလူတွေရဲ့အလုပ်နေရာကိုယူတာမဟုတ်ပါဘူးတဲ့လုပ်ရမယ့်အလုပ်တွေကိုပဲအစားထိုးလုပ်ပေးမှသာဖြစ်တယ်လို့ညင်းချက်ထုတ်ကြတယ
်။အလုပ်ခွင်တွေမှာလူတွေစားဆက်ရုပ်တွေအစားထိုးနေရာယူလာမလားဘရော့အဲ့ဒီအခြေအနေရောက်မှလဲဆိုတာကတော့ရှေ့လျှောက်အခြေတည်ကိုညင်းစရာကိစ္စတွေဖြစ်နေမှာသေကြတယ်ဗျ။ OECD အဖွဲ့ကြီးရဲ့ကမန်ဒါချက်အရဆိုရင်တော့အမေရိကမှာအလုပ်ခွင့်900ခန့်နှုန်းအလုပ်နေရာ73တန်းလောက်ကိုဆက်တွေကအစားထိုးနေရာယူလာနိုင်တယ်တဲ့။တချို့စီးပွားရေးပညာရှင်တွေကတော့ဆေးရုပ်တွေအစားထိုးတဲ့တယောက်မှုကအဲ့လောက်ကြီးထိခိုက်ပါမဟုတ်ဘူးလို့လည်းပြောကြတယ်မဆီမမော။
ဘယ်အတိုင်းအတာထိဖြစ်လာမှာလဲဆိုတာအတိအကျပြောဖို့ခက်နေသေးပေမဲ့မြောက်အမေရိကမှာလူသိများတဲ့ International Brotherhood of Teamsters အလုံသမားတမကကတော့တမကရဲ့အနေနဲ့ဒီဆက်ရုပ်ကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်သင့်တယ်လို့ထင်တယ်
I think we have to partner with these companies and work with them on how this
company တွေနဲ့ကျွန်တော်တို့ပူးပေါင်းပြီးဘယ်လိုလုပ်တင်တယ်လဲလုပ်သားတွေဘာဖြစ်သွားမှာလဲဆိုတာအတူတွဲအဖြေရှာရမယ်ထင်ပါတယ
်အခုခေတ်ဤပညာတိုးတက်မှုအချိန်ကချိုးတင်တွက်ဖို့မမိနိုင်အောင်ကိုတိုးတက်နေတော့နောက်ထပ်ဘယ်လိုဆက်ရုပ်မျိုးပေါ်လာအောင်မလဲဆိုတာမပြောနိုင်သေးဘူးအခုတော့မှဒီအရင်ကထင်မှတ်ထားတဲ့ဆက်ရုပ်မျိုးတွေကရှိနေပြီဆက်ရုပ်တွေမှာဆက်ရုပ်တွေသုံးပြီးတော့ခွဲစိတ်ကုသနေကြပါပြီတကယ်လို့ဒီ San Francisco မြို့တာဝန်ရှိသူ Jane Kim တိုက်တွန်းနေသလိုဆက်ရုပ်တွေကိုဝင်ငွေခွန်ကောက်မဲ့ကိစ္စကတကယ်ဖြစ်ဖို့အလန့်ဝေးပါသေးတယ်လို့ထင်နိုင်ကြတဲ့တစ်ချိန်တည်းမှာပဲလွန်ခဲ့တဲ့တနှစ်နှစ်နှစ်အထိကိုဟင်းချက်ပေးနိုင်တဲ့ဆက်ရုပ်မျိုးပေါ်လာမယ်ဆိုတာတွေးတော့မတွေးမိခဲ့ကြဘူးလို့ AP သတင်းဆောင်မတစ်ခုမှထောက်ပြထားပါတယ်ရှင
်မဆုမြတ်မွန်စီစဉ်ပြီးကိုသားညုံကူညီတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါရှင်ဒီအစီအစဉ်ကိုတနင်္လာနေ့ညဘက်အစီအစဉ်တိုင်းမှာတင်ဆက်ပေးနေပါတယ်အခုဆက်လက်ပြီးတော့ကဘာတဝံအနုပညာအားကစားစာပေရင်ကျေးမှုစသဖြင့်နယ်ပယ်အသီးသီးမှာထင်ရှားကြော်ကြားလူသိများသူတွေကြောင်းတပတ်အတွင်းသတင်းထွေတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ရပါမယ်မအေးတန်တာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင
်မင်္ဂလာပါရှင်အားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်သက်သက်ရောက်တဲ့နေ့လာမှာတော့ဗြိတိရှတော်ဝင်မင်းသားဟယ်ရီရဲ့မင်္ဂလာဆောင်ကနိုင်ငံအတွက်ဝင်ငွေအများကြီးရှာပေးတာပါအမေရိကန်ဆိုတော့ဂျက်နက်ဂျက်ဆင်ကတော့သူ့ရဲ့အနုပညာစွမ်းဆောင်မှုအတွက်အသိအမှတ်ပြုစုကြီးတစ်ခုရရှိပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုပြောပြပေးပါမယ်ဗြိတိရှတော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်တို့ရဲ့2018ခုနှစ်တော်ဝင်မင်္ဂလာပွဲကနေပြီးတော့ဗြိတိရှစီးပွားရေးအတွက်ပေါင်စတာလင်တန်900ထက်မနည်းရှာပေးလိမ့်မယ်လို့သုံးသပ်ခန့်မှန်းကြပါတယ်။သူတို့နှစ်ဦးမင်္ဂလာပွဲကိုဝင်းဆန်နန်းတော်မှာမေလ19ရက်နေ့စနေနေ့မှာကျင်းပတာပါ။အဲ့ဒီမင်္ဂလာပွဲကနေပြီးတော့ပေါင်စတာလင်တန်900ဝန်းကျင်အမေရိကန်ဒေါ်လာတန်660ကျော်စီးပွားဖြစ်လိမ့်မယ်ဆိုပြီးတော့ brand banner ရေးဆိုင်ရာအဖွဲ့ကြီးရဲ့စမ်းစစ်သုံးသပ်ရေးအဖွဲ့ကခန့်မှန်းထားခဲ့ပါတယ်။ဟိုတယ်နဲ့ခီးသွားလုပ်ငန်းကနေပြီးတော့ခန့်မှန်းချေပေါင်စတာလင်တန်200အမေရိကန်ဒေါ်လာနဲ့ဆိုရင်တော့တန်290နီးပါးရမယ်လို့တွက်ထားတာပါပါတီပွဲတွေအခမ်းပွဲတွေအသုံးငွေတွေကနေပြီးတော့ပေါင်စတာလင်တန်150ဒေါ်လာတန်200လောက်ရမယ်လို့သူတို့ခန့်မှန်းထားခဲ့ပါတယ်
We estimate very conservatively at about £500 million. We think approximately £200 million will come from tourism, travel, hotelsabout £150 million will come from people spending money having parties and celebrating
ကဘာတဝချင်းညာကတွေအတွက်ပေါင်တန်100ဒေါ်လာတန်130ကျော်ဒီရှက်အုတ်ထုံမက်ခွက်မင်္ဂလာဆောင်နဲ့ပတ်သက်လို့အမှတ်တရဖြစ်စေတဲ့ပစ္စည်းတွေဝယ်ယူကြမဲ့ငွေကတော့ပေါင်တန်ပေါင်50ဒေါ်လာနဲ့ဆိုရင်ဒေါ်လာ66တန်သုံးဆွဲကြလိမ့်မယ်လို့ခန့်မှန်းထားခဲ့ကြတဲ့အကြောင်းကိုဒီကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဒေးဗစ်ထိုင်းကမင်္ဂလာမဆောင်ရင်ရက်ပိုင်းနေမှာပဲပြောသွားခဲ့ပါတယ်။မင်္ဂလာဆောင်အတွက်လန်ဒန်အနောက်ပိုင်းမှာရှိတဲ့ဝင်းဆန်မြို့လေးကိုရွေးချယ်ရတာကတော့သူတို့အတွက်တကယ်ကိုအမှတ်တရရှိစေလို့ဖြစ်တယ်လို့မင်္ဂလာဇနီးမောင်နှံတို့ကပြောသွားပါတယ်။သူတို့နှစ်ယောက်လုံးနဲ့ရင်းနှီးတဲ့ဂျာကာတငယ်ချင်းတယောက်မိတ်ဖွဲ့ပေးလို့သူတို့2016ခုနှစ်ဇူလိုင်လမှာတွေးဆောင်ခဲ့ကြပြီးတော့အဲ့ဒီနောက်ပိုင်းမှာတော့သူတို့ပုံမှန်လိုတွေးဆောင်ပြစ်ခဲ့ကြပြီးတော့နောက်ပိုင်းမှာချစ်ကြိုက်သွားကြတာပါ။2019ခုနှစ်အေပီလတုန်းကဒီ Harry ရဲ့အကိုဖြစ်တဲ့ Cambridge မြို့သားနဲ့မြို့သားကတော်တို့မင်္ဂလာဆောင်ကြတုန်းကဗြိတိန်နိုင်ငံကိုအဲ့ဒီတလရဲမှာတင်အရင်နှစ်တကထဲဧည့်သည်3,500ကျော်လောက်ပို့ပြီးတော့လာသွားခဲ့လို့နိုင်ငံရဲ့ကိန်းဂဏန်းဆိုင်ရာအချက်အလက်တွေမှာတွေ့ရပါတယ်။အခုလည်းဝင်းဆန်မြို့ကဝင်းဆန်နန်ဒော်ရဲ့မျက်နှာချင်းဆိုင်ကအခန်းပေါင်း68ခန်းရှိတဲ့ဒ the heart and garden hotemaro mingla wae ko la yauk de tadin media ri number air de ri jo tin u tha lo aso yi de ka hotel akhan ni pye ni ke de lo hotel ka pyo da ba november la ma tu lo ne yaw sei set lai pi ke de ga suin no winsen myo ka gaba le khi de amatya ayang san ni ma harry ne megan lo ye amatya pisi ri ai ma re ka yang cha pi lo swae saung tha ke da ba
the whole population was extremely interested and excited by the prospect and we're looking forward to it and we hope that it'll help to improve our tourist trade
အခုလိုမျိုးမင်္ဂလာပွဲကိုသူတို့မြို့မှာလုပ်ဖို့ရွေးချယ်တဲ့အတွက်အမတမဝမ်းသာကြောင်းပြီးတော့ဒီတမျိုးလုံးတွေလည်းစိတ်လှုပ်ရှားရတယ်ဆိုပြီးတော့မြို့တော်ဝင်ဂျော့လန်ဒန်ကပြောပါတယ်ရှင်။အမေရိကန်ပြည်အောင်စုမှာကျင်းပတဲ့ Billboard စုပေးပွဲမှာတော့ Janet Jackson ကိုအများအားကြရသူစုချီးမြှင့်ဖို့အတည်ဖြစ်သွားခဲ့ပါတယ်။အမေရိကန်ပြည်အောင်စု Las Vegas မြို့မှာမေလ20ရက်နေ့မှာကျင်းပမယ့်စုပေးပွဲမှာသူက Billboard Icon စုကိုရရှိမှာပါ။အဲ့ဒီအခမ်းအနားကိုအဆိုတော် Kelly Clarkson ကအခမ်းအနားမို့လို့ပေးမှာဖြစ်ပြီး Janet Jackson ကလည်း6နှစ်အတွင်းမှာပထမဦးဆုံးကျင်းရုပ်မြင်သံကြားကနေဓာတ်ရိုက်ထုတ်လွှင့်ပြသတဲ့ပရိသတ်ရှေ့မှောက်စင်ပေါ်ဖျော်ဖြေမှုနဲ့ပရိသတ်ကိုကျေးဇူးတင်ကြောင်းပြသမှာပါ။သူ့ရဲ့အရင်မှာတော့ Prince, Stevie Wonder, Cher, Neil Diamond,Celine Dion နဲ့ Jennifer Lopez တို့အဲ့စုရခဲ့ကြပါတယ်။ Janet Jackson ဟာလည်းဒီစုကိုတကယ်ရလိုက်တဲ့သူပါ။ That's the way love goes. I get lonely all for you ဒီလိုတဲ့ချင်းတွေနဲ့ Billboard အကောင်ဆုံးတေးဂီတအစင်းတွေမှာနှစ်ပေါင်းများစွာနေရာယူထားခဲ့သူပသတင်းတော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မအေးတနာချိုစီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင်။ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့ပညာရေးနဲ့သင်ကြားရေးဆိုင်ရာ Fulbright ပညာသင်ဆုရရှိပြီး Wisconsin Madison တက္ကသိုလ် University of Wisconsin Madison မှာပညာသင်ယူနေတဲ့ဆရာမဒေါ်သက်ဥခိုင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ်။
အလုံးမင်းမင်္ဂလာပါဒီနေ့ကျမယုံကြည်တဲ့ပညာရေးနဲ့လုပ်ငန်းဝင်ပိုင်းဆိုင်ရာဘလို့အောင်မြင်မှုရရှိအောင်ကြိုးစားမလဲဆိုတဲ့အချက်နှစ်ချက်ကိုမျှဝေပေးချင်ပါတယ်ပထမအချက်အနေနဲ့ကတော့အောင်မြင်မှုရရှိဖို့အတွက် plans ချဖို့အရေးကြီးပါတယ် plans လို့ပြောတဲ့အခါမှာရေရှည်အတွက်ပဲမဟုတ်ပဲရေတိုးအတွက် plans တွေကိုချဖို့အရေးကြီးပါတယ်ဒီမှာတော့ကျမက short term plans လို့ခေါ်တဲ့ရေတိုးအတွက် plans ကိုဘယ်လိုထားရမလဲဆိုတာကိုအဓိကထားပြီးတော့ပြောပြပေးချင်ပါတယ်ရည်ရွယ်အတွက် plans ချဖို့ဆိုရင်အချိန်တစ်ခုသတ်မှတ်ပြီးတော့ target တစ်ခုကိုထားရပါမယ် business မှာဆိုရင် sales target သတ်မှတ်မျိုးနဲ့တူပါတယ်ဒီလမှာတော့ဒီအယောင်ပမာဏရရှိအောင်ရောင်းမယ်ဆိုပြီးတော့သတ်မှတ်တလုံးမျိုးပါဥပမာပြရမယ်ဆိုရင်ကျောင်းသားကျောင်းသူတွေအနေနဲ့နောက်၆လပိုင်းမှာခေါ်မဲ့ scholarship ကိုရှောက်မယ်ဆိုပြီးတော့ target ထားတာမျိုးဒါမှမဟုတ်ရင်လည်းနောက်၃လပိုင်းမှာ IELTS ဒါမှမဟုတ်လည်း TOEFL test တစ်ခုခုကိုဖြည့်မယ်ဆိုပြီးတော့ target ထားတာမျိုးပါဒီလိုမျိုးအချိန်တစ်ခုကိုသတ်မှတ်ပြီးတော့ target တစ်ခုကိုထားလိုက်မယ်ဆိုရင်လိုအပ်တဲ့ preparation ပြင်ဆင်မှုတွေ effort အားစိုက်ထုတ်မှုတွေကိုဒီ target ကိုရရှိဖို့အတွက်ကျမတို့ကစူးစမ်းအားထုတ်တော့မှာပါတကယ်လို့အဲ့ဒီလိုမျိုး target ကိုမထားတာဘူးအချိန်တစ်ခုကိုမသတ်မှတ်ထားဘူးဆိုရင် preparation ဘက်မှာရောကိုယ့်ရဲ့ effort အားစိုက်ထုတ်မှုဘက်မှာပါအများကြီးရောကြသွားပြီးတော့ကိုလိုချင်တဲ့ band line ကိုလိုချင်တဲ့အောင်မြင်မှုကိုရရှိဖို့နှောက်နှေးကြံ့ကြာတာမျိုးတွေလမ်းကြောက်တာမျိုးတွေဖြစ်နိုင်ပါတယ်လုံလုံးပိုင်းဆိုင်ရာမှာလည်းတူတူပါပဲကို profession မှာတိုးတက်ဖို့အတွက်လိုအပ်တဲ့သင်တန်းတွေ workshop တွေအင်္ဂလိပ်စာတိုးတက်မှုတွေအတွက် target တွေကိုသတ်မှတ်ပြီးတော့ကျမတို့ကစူးစမ်းအားထုတ်မယ်ဆိုရင်အောင်မြင်မှုရရှိမှာအသေးချာပဲဖြစ်ပါတယ် plans ချတဲ့အခါတိုင်းမှာကိုသတ်မှတ်ထားတဲ့လိုမျိုးမရရှိတာမျိုးဖြစ်လာခဲ့ရင်ဘယ်လိုလုပ်မလဲဟုတ်ပါတယ်အဲ့ဒီအတွက်ကျမတို့ဟာ backup plan လို့ခေါ်တဲ့ plan B ကိုထားရှိတာပေါ့အရေးကြီးပါတယ်အဲ့ဒီတော့တခုခုများကိုယ့်ရဲ့အစီအစဉ်လွှဲချော်သွားခဲ့ရင်ကျမတို့မှာလုပ်စရာ plan B ဆိုတာရှိပြီးသားဖြစ်နေမှာပါအဲ့ဒီတော့အရေးကြီးတဲ့တခုကကျမတို့က target တွေသတ်မှတ်တဲ့ short term plans တွေကိုချတဲ့အခါမှာကိုယ့်ရဲ့တကယ့်ရည်မှန်းချက်ပန်းတိုင်ကိုဦးတည်နေတဲ့ targets တွေ plans တွေဖြစ်ဖို့အတွက်အရင်အရေးကြီးပါတယ်
ဒုတိယအချက်ကကိုတော့ကျမမဟာတမဂန္ဒီရဲ့အဆိုလေးတစ်ခုကိုကိုးကားပြီးတော့ပြောပြချင်ပါတယ် The future depends on what you do today ဆိုလိုတာကတော့မင်းရဲ့အနာဂတ်ကမင်းဒီနေ့လုပ်ရအပေါ်မှာပဲမူတည်ပါတယ်တဲ့ဆိုအဲ့ဒီတော့ဘလို့မူတည်နေတာလဲပညာရေးဘက်မှာပဲဖြစ်ဖြစ်လုပ်ငန်းဝင်ဘက်မှာပဲဖြစ်ဖြစ်ကျမတို့ကကိုလုပ်နေတဲ့လုပ်ပေါ်မှာစေတနာအဖြစ်အားစိုက်ထုတ်မှုအဖြစ်နဲ့အကောင်းဆုံးလုပ်ဆောင်ကြဖို့ပါအဲ့ဒီတော့ကိုယ့်ရဲ့ဒီနေ့စူးစမ်းအားထုတ်မှုကကုချက်ချင်းနဲ့ငင်းအကျိုးအမြတ်ရရှိခြင်းမှာရရှိမယ်။ဒါပေမဲ့ကျမတို့ရဲ့အနာဂတ်အတွက်အများကြီးအထောက်ပံ့ပေးနေမှာအသေးချာပါ။ဥပမာဆိုပါစို့အဲတက္ကသိုလ်ကျောင်းသူနှစ်ယောက်တယောက်ကတွေးတယ်ငါနောက်နေ့နေ့နေရင်ဘွဲ့ရမှာပဲ။အဲ့တော့သူကပုံမှန်ပဲစူးစမ်းတယ်ပုံမှန်ပဲစာလုပ်တယ်ဆောင်ဝတ်ကိုတိုင်းအောင်သွားတယ်။နောက်တယောက်ကတော့ကိုဒီနေ့စူးစမ်းနေတဲ့အလုပ်ကိုဒီနေ့စူးစမ်းနေတဲ့ဘာသာရပ်တွေပေါ်မှာတကယ်ကိုလေ့လာသင်ယူတယ်နားလည်အောင်လုပ်တယ်အဲ့တော့ဒီနှစ်ယောက်ကအနာဂတ်မှာ scholarship တခုကိုလျှောက်ကြရမယ်ဆိုပါစို့သူတို့ရဲ့ grades သူတို့ကြိုးစားရတဲ့အမှတ်တွေရဲ့ရလက်သူတို့ရဲ့တကယ်အရေးအချင်းတွေဟာအကွာကြီးကွာနေမှာပါသူတို့ရဲ့အနာဂတ်အောင်မြင်မှုဟာလည်းလုံးဝမတူညီနိုင်ပါဘူးလုပ်ငန်းဝင်မှလည်းဒီအတိုင်းပါပဲတကယ်ကိုယ့်ရဲ့အလုပ်ပေါ်မှာစေတနာထားပြီးလုပ်တဲ့လူနဲ့ပုံမှန်ပြီးပြီးရောလုပ်မဲ့လူရဲ့အနာဂတ်အောင်မြင်မှုဟာမတူပါဘူးတကယ်ကြိုးစားတဲ့သူအတွက်အနာဂတ်မှာအခွင့်အလမ်းတွေဟာတကယ်ကိုပေါ်လာမှာပါသူတို့ရဲ့အောင်မြင်မှုဟာတခြားစီဖြစ်နေမှာပါအဲ့ဒီတော့ကိုယ့်ရဲ့အောင်မြင်မှုဟာကိုယ့်အပေါ်မှာပဲမူတည်ပါတယ်ကိုယ်ကြိုးစားနေတဲ့ပညာရေးအလုပ်မှာတည်ထပ်ဖို့ပြီးအောင်မြင်မှုရရှိပါစေလို့ဆုတောင်းပေးရင်ဒီကောင်းချုပ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်မှာတနင်္လာညအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ထိမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။တနင်္လာနေ့ညဘက်အစီအစဉ်အဆုံးမသတ်ခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါမယ်ရှင်။
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးတိုးမြင့်လှုပ်ဆောင်တဲ့အတွက်အမေရိကန်လယ်သမားတွေအကျိုးအမြတ်ကြီးမားစွာရကြလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။နိုင်ငံတို့ကုန်ပစ္စည်းတွေတစ်ဖက်နိုင်ငံကိုတစ်ဖက်နိုင်ငံကထုတ်တဲ့ကုန်ပစ္စည်းတွေကိုတစ်ဖက်နိုင်ငံကအခွန်ကောက်တိုးမြင့်ကောက်ခံမယ်ဆိုတဲ့ပြင်ထန်တဲ့လှုပ်ဆောင်ချက်တွေမလို့ဖို့တရုတ်နဲ့အမေရိကန်ကြားသဘောတူညီချက်ရလိုက်ပြီဖြစ်ကြောင်းစတီဗ်မနူချင်ကပြောဆိုပြီးတရုတ်ကြားမှာသမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ကုန်သွယ်ရေးဆိုင်ရာပဋိပက္ခတွေမှာသဘောတူညီချက်တွေရလိုက်ပြီဖြစ်ကြောင်းဒီကနေ့တနင်္လာနေ့မှာပဲ Twitter လူမှုကွန်ရက်ကတဆင့်ပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်က2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းသူ့ရဲ့ရွေးကောက်ပွဲစီယုံရေးအဖွဲ့မှာပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့သတင်းပေးတဦးစိတ်ဝင်ခဲ့တယ်ဆိုတဲ့အပေါ်စုံစမ်းစစ်ဆေးပေးဖို့တနင်္လာနေ့မှာညွှန်ကြားမယ်လို့ပြောကြားလိုက်ပါတယ်။ဒါဟာတရားဦးတရားရေးဌာနနဲ့ထိတ်တဲတွေ့မယ်အလားအလာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်ရွေးချယ်ခံထားရသူဂျီနာဟတ်စပဲဟာမကြသေးခင်မိနစ်ပိုင်းအတွင်းကပဲကြမ်းတက်စာချိန်ဆလိုက်ပြီးဖြစ်ပါတယ်။ Washington DC မြို့အပြင်က CIA ဌာနချုပ်မှကျင်းပတဲ့အဲ့ဒီကြမ်းတက်စာချိန်ဆပွဲကိုသမ္မတဒေါ်နယ်ထရမ့်လည်းတက်ရောက်ခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိုအာမခံချက်ပေးဖို့နဲ့နိုင်ငံကနေထွက်ပြေးသွားသူထောင်ပေါင်းများစွာပြန်လာရေးအားတက်စေဖို့စစ်မှန်တဲ့စည်ရင်းစေတနာကိုပြသဖို့အမေရိကန်အစိုးရရဲ့နိုင်ငံတကာအကူအညီပေးရေးအေဂျင်စီအကြီးအကဲကမြန်မာအစိုးရကိုတင်းတင်းကုန်နေနေတော့ကတိုက်တွန်းပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ရဲ့အကြီးအကဲမတ်ဂရင်းဟာ၃ရက်ကြာမြန်မာနိုင်ငံခီးစဉ်အဆုံးသတ်အဖြစ်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာနဲ့ရခိုင်လူမှုအဝန်အဝိုင်းနှစ်ခုစလုံးနဲ့တွားရောက်တွေ့ဆုံပြီးတဲ့နောက်မှာအဲ့ဒီလိုတိုက်တွန်းပြောကြားလိုက်တာဖြစ်ပါတယ်။ ဗင်နီဇွဲလားရွက်ကောက်ပွဲမှာလက်ရှိသမ္မတနီကိုလတ်စ်မဒူရိုကဒုတိယ6နှစ်သက်တမ်းပြန်လည်အရွေးခံရကြောင်းရွက်ကောက်ပွဲဘုတ်အဖွဲ့ကပြောကြားလိုက်ပါတယ်မနေ့တနင်္ဂနွေနေ့ကကျင်းပတဲ့ရွက်ကောက်ပွဲကိုတော့အာနာရှင်ကိုနန်းတင်တဲ့ပွဲလို့ဆိုပြီးအတိုက်ခံတွေကတပိတ်မောက်ခဲ့ကြသလိုနိုင်ငံတကာအတိုင်းအဝန်အများပြားကလည်းရှုံချခဲ့ကြပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA ကနေအခုအတန်လွှင့်နေတဲ့တနာရီစာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေည17နာရီအထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမမြသင်းအောင်ပါ
This program has come to you from the Voice of America, Washington.